Welcome to the Voice of America in Burmese.
Washington Mirror View American Tangani, Natalese October La Satanye, Ingani Menekin season ago, Nema Sanoji Menek, Chonaigani Kronaiti, Linomita Nasselli Lizen and Gazette, Linamita Dia Goze Rugani, Tonglen Bini Babi, Chama Kimutapa, Dimenekin Rendrigo, Matangi, Tiny Dubia Bibame. Lila needed the young joke, the other genie, my camp portrait, Tamara Donald Trump, a mission, Tendentare. Amy Coney Barrett go, a debut naietre. Tanila nega, Washington ma satin, jana wema, Barraga, dia yung duinine, muada chamapu, majuza ten jone. Ta American tamarane, lotogani, losonam, a kisa, pseja, a telodo, madrigo, pioja kebari. Tabien, dia yung joha, piduri, luni mubo, a saya, a mayon dango, pimbom hotelo, piatanaya dangule, pishimbutre, taram hojan piojae, dia yung joye, a kankanane petate. ပြတ်သားတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေကိုချပြခဲ့ပါတယ်။ဂျာနာဝယ်စတင်ချိန်မှာပဲပါတီကြီးနှစ်အကြာမူဝါဒပိုင်းဆိုင်ရာညှင်းပွားနေတဲ့ပြဿနာတစ်ခုဖြစ်တဲ့အဖော်ဒီဘယ်ကဲအက်ခေါ်အများတက်နိုင်တဲ့ကျန်းမာရေးဆောင်ရွက်မှုဆိုင်ရာဥပဒေအတီးပြုတ်ရေးနဲ့ပတ်သက်ပြီးအထက်လွှတ်တော်တရားရေးကော်မတီကဥဆောင်ဒီမိုကရက်တူဖြစ်တဲ့အထက်လွှတ်တော်မှဒိုင်းဖိုင်စတိုင်းကမေးခွန်းထ ရှုံ့မြန်ပါတယ်ဒီဥပဒေနဲ့ပတ်သက်ပြီးတရားရုံးချုပ်မှာနိုဝင်ဘာ10ရက်နေ့ကျရင်အခြေတင်ပြောကြားဖို့ရှိပြီးဒီအချိန်မှာတရားရုံးချုပ်တရားသူကြီး9ဦးထဲမှာဘဲရက်လဲပါနေနိုင်တာကြောင့်ဒီဥပဒေအတည်ပြုရေးမပြုရေးဟာသူမပေါ်မှာလည်းမူတည်လာနိုင်တာဖြစ်ပါတယ်လက်ရှိမှာတရားသူကြီး10ဦးပဲရှိတဲ့တရားရုံးချုပ်အတွက်သူမကိုခန့်ရင်မခန့်ရင်ဟာတိတ်ကိုအရေးပါနေပါတယ် Republican တွေကြီးဆိုတဲ့အထက်လွှတ်တော်က November 3ရက်သမ္မတရွေးကောက်ပွဲမတိုင်ခင်လက်ရှိသမ္မတ Donald Trump လက်ထက်မှာသူမကိုခန့်ရင်အတည်ပြုနိုင်ဖို့အတွက်ကြိုးစားနေတာဖြစ်ပြီးဒီလိုခန့်နိုင်ရင်တရားရုံးချုပ်မှာ Liberal တရားသူကြီးထက် Conservative တရားသူကြီးအရေးအတွက်က6ယောက်3ယောက်နဲ့တာသွားမှာဖြစ်ပါတယ်ဂျိုးဘိုင်ဒန်ကတော့ရွေးကောက်ပွဲအပြီးတက်လာတဲ့သမ္မတကသာလက်လက်နေတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်အသစ်ခံဖို့လှုံ့ဆော်စေချင်တာဖြစ်ပါတယ်။ရုရှားဆွေကဝေဖန်တဲ့အတိုက်ခံခေါင်းဆောင်အလက်ရှိနာဗာနီကိုအာယွန်ဂျော့ထိခိုက်စေတဲ့အစိတ်ခတ်မှုမှာတန်တရားရှိတဲ့ရုရှားနိုင်ငံသားတွေကိုဒဏ်ခတ်အရေးယူဖို့ပြင်သစ်တဲ့ဂျာမနီရဲ့အစီအစဉ်ကို EU ဥရောပသမ္မတကသဘောတူကြောင်းတန်တမန်တွေရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြပါတယ်။ Luxembourg မှာပြုလုပ်တဲ့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဂျာမနီနဲ့ပြင်သစ်တို့ကဒီလိုဆိုပြုခဲ့ကြတာပါ။နာဗာနီရဲ့ကိုခန္ဓာထဲမှာဆိုဗီယက်ယူနီယံခေတ်သုံးအာယွန်ဂျော့ထိခိုက်စေတဲ့တားမြစ်ဓာတ်ဥအစိတ်တွေ့ရတယ်လို့ဓာတ်ဥလက်နဲ့အသုံးပြုမှုတားဆီးရေးဆိုင်ရာ OPCW အဖွဲ့ပြောကြားချက်နဲ့ပတ်သက်ပြီးရုရှားအစိုးရစီကခိုင်လုံတဲ့ဖြည့်ရှင်းချက်မရခဲ့တဲ့အတွက်အခုလိုလှုံ့ဆော်မှာဖြစ်ကြောင်းလည်းသူတို့ကပြောပါတယ်။ဒီလိုအစိတ်ခတ်တဲ့အတွက်အကျိုးဆက်ကိုခံစားရမှာဖြစ်ပြီးဒီအတွက်တာဝန်ရှိတယ်လို့သတ်မှတ်သူတွေကိုဒဏ်ခတ်အရေးယူဖို့အဆိုတင်သွင်းတာဖြစ်ကြောင်းတနင်္လာနေ့အစည်းအဝေးတက်ရောက်လာတဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမတ်စ်ကသတင်းထုတ်တွေကိုပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။နာဂိုနိုကာရာဘက်ဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကြားအပြစ်ခတ်ရစဲသဘောတူထားတဲ့ဂျားကပဲတနင်္လာနေ့မှလည်းတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာပါ။အဇာဘိုင်ဂျန်တပ်တွေကပြစ်ပတ်ကဇုံတောင်ပိုင်းကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အာမေးနီးယားကတနင်္လာနေ့မှာပြောသလိုနာဂိုနိုကာရာဘက်ဒေသအရာရှိတွေကလည်းအဇာဘိုင်ဂျန်တို့ဟာဟာဒရုဒေသမှာကြီးမားတဲ့တိုက်ခိုက်မှုတွေလုပ်နေတယ်လို့ဆွဆွဲပါတယ်။နာဂိုနိုကာရာဘက်ဒေသဟာအဇာဘိုင်ဂျန်ပိုင်းနဲ့ထဲမှာရှိနေပေမဲ့နေထိုင်သူအများစုကတော့အာမေးနီးယားတွေဖြစ်ပါတယ်။ဒီဆွဆွဲချက်တွေမဟုတ်မှန်ကြောင်းအဇာဘိုင်ဂျန်ကာကွယ်ဝန်ကြီးဌာနကညှင်းဆိုသလိုအာမေးနီးယားတပ်တွေဟာနာဂိုနိုကာရာဘက်ဒေသနာကအဇာဘိုင်ဂျန်နယ်မြေတွင်ပြစ်ခတ်မှုရှိကြောင်းလည်းပြန်လည်ဆွဆွဲခဲ့ပါတယ်။နှစ်ဖက်စလုံးကတော့သူတို့ဟာအပြစ်ခတ်ရစေးသဘောတူညီချက်ကိုချိုးဖောက်မှုမရှိဘူးလို့ပြောကြားခဲ့တယ်လို့သူတို့ဂရိကဝတ်တိုင်းဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းလည်းထက်လောင်းပြောကြားခဲ့တာပါ။ပိုလန်နိုင်ငံစထရက်ချန်စိတ်ကန်းကိုဝင်ရောက်ရာရေချောင်းလမ်းမှာရှိနေတဲ့ဒုတိယကမ္ဘာစစ်လက်ကျန်ကြီးမားတဲ့တောဘွိုင်းဘုံကြီးကိုရေတဲ့ကျွမ်းကျင်သူတွေဖယ်ရှားဖို့အတွက်ပိုလန်အနောက်မြောက်ပိုင်းဒေသကဒေသခံယာပေါင်းများစွာကိုဘေးလွတ်ရာပြောင်းရွှေ့စေခဲ့ပါတယ်။ဒီဘုံဟာဘော်တစ်ပင်လယ်တောင်ဘက်ဆွန်းကနာမည်ကြီးအပန်းဖြေစခန်းတစ်ခုဖြစ်တဲ့ရှီနန်ဝစ်ချန်နားမှာတွေ့ရတာဖြစ်ပြီးဒီဒေသဟာဒုတိယကမ္ဘာအဆင့်တွင်ကနာဇီဂျာမနီတို့ရဲ့အရေးပါတဲ့စစ်တပ်စခန်းတစ်ခုဖြစ်ပါတယ်။ဒ ဒီရေလမ်းကြောင်းအတွက်သွားလာမှုပိုးပြီးလွယ်ကူစေဖို့အတွက်တူဖော်ရကနေမနစ်ကစက်တင်ဘာလမှာ 5.4 တန်လေးတဲ့ဒီဘုံကိုတွေ့ရှိခဲ့တာပါဒီဘုံကိုအန္တရာယ်မရှိအောင်လုပ်ဖို့အတွက်အနည်းဆုံး5ရက်လောက်ကြာမြင့်နိုင်ပြီးတနင်္လာနေ့မှာစတင်လှုပ်ဆောင်နေပါပြီ
ပြည်ဝင်အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျွန်မတင်ကြီးထိုက်ပါ COVID-19 ရောဂါပြင်းထန်သူတွေအတွက်ရန်ဒက်စပီယာကုသစီထပ်ပြီးရအောင်ဆောင်ရွက်သွားဖို့ရှိသလိုလူလူကြားမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိတိုးပြီးစစ်ဆေးနိုင်ဖို့ကြိုးစားနေကြောင်းအစိုးရကပြောဆိုထားပါတယ်။တနင်္လာနေ့ကလုတ်တဲ့ COVID-19 အခြေအနေဆိုင်ရာအများပြည်သူကိုတင်ပြတဲ့မိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလက်ရှိမှာရန်ဒက်စပီယာစီနဲ့ကုသမှုပေးနေတဲ့အကြောင်းပြောဆိုသွားတာပါ။ဘာ
တက်နိုင်သလောက်ဒီယောဂါကိုပြင်းပြင်းထန်ထန်ခံစားနေရတဲ့ပြည်သူတွေအတွက်သုံးပါလေသို့သော်လည်းကျမတို့အများကြီးမရှိပါဘူးဆိုတော့ကျမတို့ပြောပြရစီအခုဆိုလို့ရှိရင်ကျမတို့မှာရှိတဲ့နှုံးကထောင်ကနန်းလောက်အတွက်ပဲသုံးနိုင်တာဖြစ်ပါတယ်ထောင်နန်းလောက်အတွက်ပဲသုံးနိုင်တယ်ဆိုတော့ထပ်ပြီးတော့လည်းကျမတို့တတ်နိုင်တာရအောင်လို့လုပ်ပါမယ
် COVID-19 ယောဂါဖြစ်ပွားမှုများလာနေတဲ့ရန်ကုန်တိုင်းမှာစစ်ဆေးလူသူတွေလာရောက်စစ်နိုင်ဖို့စတင်ဆောင်ရွက်နေပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စုက VOA ကိုပြောပါတယ
်ကျွန်တော်တို့အခုလိုဟိုသုဝနာဘက်မှာလည်းကျွန်တော်တို့ဒီ test center ပေါ့နော်ဒီကလည်းကျွန်တော်တို့ rapid test kit နဲ့ကျန်းမာရေးဝန်ထမ်းတွေတန်တန်ရှိတဲ့ Nina Dubai ကမြို့ပြရလို့လေပေါ့နော်ဒီ phone appointment နဲ့လာပြီးတော့ဖြစ်လို့ရမှာပေါ့နော်ဒီတစ်ခုလဲဆိုတော့ဒီတစ်ဆယ်ဒီနောက်တိုင်းတိုင်းလုံးအတွက်တော့ဆိုတော့အတိုင်းလေးပေါ့
လုံးလုံးစင်မှာတော့အများပြည်သူချ COVID-19 ဆန့်တန်နိုင်မှုအကန့်အသတ်နဲ့သာရှိနေပြီးမဲ့လေနောက်ပိုင်းမှာတော့ယောဂါထင်းချုပ်ရေးအတွက်တခြားစင်တာတွေမှာပါတိုးချဲ့သွားမယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ်တနင်္လာနေ့အထိ COVID-19 စစ်ဆေးမှု43,000နီးပါးထဲမှာစုစုပေါင်းပိုးကူးဆက်ခံထားရသူ2,900ကျော်တွေ့ရှိထားတာပါဒီထဲက1,000ကျော်ဆေးရုံဆင်းသွားပြီဖြစ်ပြီးသေဆုံးသူစုစုပေါင်း664ဦးရှိပါတယ်။ကူးစက်ခံရသူတွေထဲမှာတော့ရန်ကုန်တိုင်းမှာအများဆုံးဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံနဲ့အရှေ့တောင်အာရှဒေသရင်းတခြားနိုင်ငံတွေအတွက် AstraZeneca ကစမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးထုတ်လုပ်ဖြန့်ချိပေးဖို့ထိုင်းနိုင်ငံကသဘောတူလိုက်ကြောင်းတနင်္လာနေ့မှာပဲဗြိတိန်နဲ့ထိုင်းအစိုးရတို့ကကြေညာပါတယ်။ထိုင်းနိုင်ငံမှာဖြန့်ချိမဲ့ AZD1222 လို့နာမည်ပေးထားတဲ့ကာကွယ်ဆေးအရေအတွက်ဘလောက်ထုတ်မလဲဆိုတဲ့အသေးစိတ်ကိုတော့ဘန်ကောက်အခြေစိုက်ဗြိတိန်တန်ယုံကြီးညာချက်ကဖော်ပြမထားပါဘူးငွေကြေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်လို့လည်းကြီးညာချက်မှာမဖော်ပြပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံမှာလိင်ပိုင်းဆိုင်ရာထိပါတိုက်ခိုက်မှုတွေကိုစန့်ကျင်ဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်ခဲ့ပြီးတဲ့နောက်တနင်္လာနေ့မှာတော့မဒိမ့်မှုတွေကိုအမြင့်ဆုံးပြစ်ဒဏ်အဖြစ်သေဒဏ်အဖြစ်ပေးဖို့အစိုးရကအတည်ပြုလိုက်ပါပြီ။အမျိုးသားတစုကအမျိုးသမီးတဦးကိုတိုက်ခိုက်တဲ့ရက်ဆက်ကြမ်းကြုတ်တဲ့ဗီဒီယိုတစ်ခုပြီးခဲ့တဲ့သတင်းပတ်တွင်လူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်နိုင်ငံတွင်းမကျေနပ်မှုတွေဖြစ်လာတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမဒိမ့်မှုကျူးလွန်ခံရသူတွေအတွက်တရားဥပဒေကြောင့်အရစီရင်နိုင်မှုမရှိသလောက်ရှားတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုနေကြတာဖြစ်ပါတယ်။ဒီလအစောပိုင်းကနောက်ဖြစ်ရတစ်ခုကတော့အနာယပါတီရဲ့ကျောင်းသားအဖွဲ့ဝင်တွေအုပ်စုဖွဲ့မရင်းချင်းမှုနဲ့ဆွဲချက်တင်ခံခဲ့ရတဲ့ဖြစ်ရပါ။ဆန္ဒပြသူတွေကတော့ဒီတိုက်ခိုက်မှုတွေအတွက်ပြစ်ဒဏ်ပိုပြီးတော့ကြီးလေးစေဖို့နဲ့အမှုစီရင်ဆုံးဖြတ်မှုတွေပိုပြီးမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့တောင်းဆိုကြတာပါ။ဝင်ကြီးချုပ်ရှိခါစီနာအစိုးရကတနင်္လာနေ့ကကြီးညာချက်ထုတ်ခဲ့ပြီးမယ်လေဆန္ဒပြပွဲတွေဆက်ပြီးရှိနေပါတယ်။မရိမှုတွေကိုအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ဒဏ်အဖြစ်ပေးမယ်ရေးယူမှုအစ်စ်ကအင်ကာနီမှာစတင်တက်ရောက်မယ်လို့လေပြင်သစ်သတင်းအေဂျင်စီ AFP ကဖော်ပြပါတယ်။ ဗီယက်နမ်နိုင်ငံအလဲပိုင်းဒေသမှာပြီးခဲ့တဲ့သတင်းပတ်အတွင်းမိုးသည်ထံပြီးရေကြီးတာကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့ရသလိုလူပေါင်းတောင်းနဲ့ချီပြီးဘေးလွရရွှေ့ပြောင်းပေးချရာကြောင်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်။ဒေတာရင်းကရတဲ့ပုံတွေထဲမှာတော့ကွန်ထရိုင်ဒေတာဒရင်းကရွာအလုံးနီးပါရေကြီးနစ်မြုံနေပြီးထောင်းနဲ့ချီတဲ့ဒေတာကန်ဒီအတွက်စားနပ်ရိက္ခာထောက်ပံ့မှုလည်းပြတ်တောက်နေပါတယ်။လူပေါင်း4000ကျော်ကိုကုန်မြင့်ပိုင်းကိုရွှေ့ပြောင်းပေးထားရပါတယ်။နောက်ထပ်အပူပိုင်းမုန်တိုင်းလင်ဖာဝင်လာချိန်မှာထပ်ပြီးမိုးသည်ထန်လာပြီးအခြေအနေပိုဆိုးလာအောင်မယ်လို့ယူဆတဲ့အကြောင်းလဲအနာပိုင်းတို့ကပြောပါတယ်။VOE မြန်မာပိုင်းစီစဉ်ရဲ့အင်ကန်းနေ့မနေ့ခင်သတင်းတွေကိုဒေါခင်မြို့တက်နဲ့အတူတင်ပြပေးခဲ့တာပါအခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနှาศင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ရခိုင်ပြည်နယ်မှာတက်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကြားပဋိပက္ခတွေအချိန်မြင့်တက်လာတာနဲ့အမျှအရက်သားတွေအပေါ်ညှာတာမှုမရှိမစင်မကျင်တိုက်ခိုက်နေတာတွေရွာရီမိရှုဖျက်ဆီးနေတာတွေနဲ့ပတ်သက်လို့တပ်တွေအထောက်အထားအသစ်တွေစုဆောင်းထားတဲ့အစီရင်ခံစာကို AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကမနေ့ကထုတ်ပြန်လိုက်တဲ့အကြောင်းတင်ပြမှာပါကျွန်မအင်ဂျင်နိုင်ပါရှင် AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အဲ့ဒီအစီရင်ခံစာမှာရွာအတော်များများမီးလောင်ကျွမ်းနေတာတွေကိုဂျိုးဒုဆလောင်ကနေလှမ်းပြီးရိုက်ယူထားတဲ့ဓာတ်ပုံသုံးသက်ချက်တွေကိုယ်တိုင်တွေ့ကြုံခဲ့ရသူတွေကိုတွေ့ဆုံမေးမြန်းထားတဲ့သက်သေကန်ချက်တွေရခိုင်ပြည်နယ်ကသတင်းမီဒီယာတွေကရရှိထားတဲ့ဓာတ်ပုံတွေနဲ့ဗီဒီယိုမှတ်တမ်းတွေလူမှုအခြေပြုအဖွဲ့အစည်းတွေကရရှိထားတဲ့အချက်လက်တွေပေါ်အခြေခံပြီးဖော်ပြထားပါတယ်။ဒါပေမဲ့ဒီအစီရင်ခံစာမှာဖော်ပြထားတဲ့နာမည်တွေကတော့လုံခြုံရေးအရာနာမည်အရင်းတွေကိုပြောင်းလဲထားတယ်လို့ဆိုပါတယ်။လက်ရှိမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့ကြားတိုက်ပွဲတွေရော်နေသွားမဲ့အရေးလက္ခဏာမရှိတဲ့အပြင်အရက်သားတွေမှာလည်းစစ်ပေးတံကိုပြင်းပြင်းထန်ထန်ဆက်ပြီးခံနေရဆဲဖြစ်တယ်လို့ AI ဒေတာဆိုင်ရာလက်ထောက်ညွှန်ကြားမှုမီယူဟွားကပြောပါတယ်။ဒါအပြင်မြန်မာစစ်တပ်ကဒီလိုအရက်သားတွေဆင်းရဲဒုက္ခရောက်နေတာတွေကိုလုံးဝလစ်လျူရှုထားမှုဟာတုံ့လောက်စရာကောင်းပြီးအဆက်သိခါမဲ့တဲ့လုပ်ရက်ဖြစ်နေကြောင်းဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံရဲ့အခြေအနေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့မင်းယူဟွားကတိုက်တွန်းသွားပါတယ်။ AI အစီရင်ခံစာမှာဖော်ပြထားတဲ့ရခိုင်ပြည်နယ်မှာရွာတွေမိရှုဖျက်ဆီးခံရတဲ့ဂျိုးဒုဓာတ်ပုံတွေကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ရခိုင်တိုင်းရင်းသားတွေရဲ့ထွက်ဆိုချက်တွေအခြားသတင်းမှတ်တမ်းဗီဒီယိုဓာတ်ပုံတွေကဘလောက်ထိအရေးပါပါသလဲ။မြမနိုင်ငံရေးလေလာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းရဲ့အမြင်ကတော့
အရေးတော်တော်ကြီးပါတယ်။ဘာကြောင့်လဲဆိုတော့စောစောကပြောခဲ့သလိုပဲတရုတ်လိုနိုင်ငံမျိုးကစပြီးတော့ခေလုံခွေနိုင်ငံတကာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားလာပြီဆိုတဲ့သဘောကအခြေခံလူခွင့်ရေးတွေကိုလေးစားလိုက်နာပါမယ်လို့သူ့ပိုင်းဖြတ်ချက်ဂရိကဝတ်ထားတဲ့အခြေအနေကိုရောက်လာတယ်အဲ့ဒါကကျွန်တော်တိုင်းပြည်ကထွက်ပြေးရတဲ့2000ခုနှစ်တုန်းကဆိုရင်နိုင်ငံမော85နိုင်ငံလောက်ပဲရှိတယ်အခုဆိုရင်130ကျော်လောက်ရှိလာပြီကမ္ဘာပေါ်မှာရှိတဲ့နိုင်ငံ3ပုံ2ပုံကအခြေခံလူခွင့်ရေးတွေကိုလေးစားရမယ်ဆိုတဲ့အမြင်ဂတိကဝတ်ရှိလာတာကိုတွေ့ရတယ်အဲ့ဒီအချိန်မှာကျွန်တော်တို့ဘာသွားတွေ့ရတယ်ဆိုတော့မြန်မာနိုင်ငံကအခြေခံလူခွင့်ရေးရဲ့သဘောတရားကိုတော်မှပဲနိုင်ငံတကာဆက်ဆံရေးမှာအရေးပါလာတာကိုသိပြီးတော့သဘောမပေါက်သေးတဲ့အဖြစ်မျိုးတွေသွားတွေ့ရတယ်နောက်တစ်ချက်ကတော့အထောက်ထားပါเนาะဒါလည်းနားလည်ပုံမှာကွဲပြားနေတာတွေ့ရတယ်ရခိုင်နောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအစဉ်ဆက်ပြောခဲ့တာအထောက်ထားပြပါအထောက်ထားပြပါဆိုတယ်အဲ့တော့မြန်မာနိုင်ငံပြောနေတာတွေကများသောအားဖြင့်ရာဇဝင်းမှုမှာပြောတဲ့အထောက်ထားသဘောတွေဖြစ်လူခွေရေးမှာပြောတဲ့အထောက်ထားသဘောတွေမဟုတ်ဘူးဘာကွာတယ်လူခွေရေးမှာအဲ့ဒီလူခွင့်ရေးချိုးပေါက်ခံရတယ်ဆိုတဲ့လူတွေရဲ့ခားတယ်ဆိုတဲ့လူတွေရဲ့ပြောဆိုထွက်ချက်ကအင်မတန်အချိန်စီးတယ်ဒုတိယတစ်ချက်ပတ်ဝန်းကျင်ကဒီလိုကျူးလွန်လာနိုင်သလားဆိုတဲ့ circumstantial evidence ပေါ့အဲ့ဒါကတော်တော်လေးအရေးပါတယ်
မြန်မာစစ်တပ်ရောရခိုင်လက်နက်ကိုင်ဖွဲ့ပါနှစ်ဖက်စလုံးကလူကိုတေစေနိုင်တဲ့လက်နက်တွေအသုံးပြုကြပြီးဒါတွေကိုတတ်သိပြဖို့အပိုင်းမှာတော့တိတ်ပြီးမလွယ်ကူလှဘူးလို့အစိုးရခန်းစာမှာဖော်ပြထားပါတယ်။အထူးသဖြင့်ရခိုင်မြေပြင်အခြေအနေကိုမှတ်တမ်းတင်စုဆောင်းယူတဲ့ AI ရဲ့လုပ်ငန်းတွေအပေါ်မှာကန့်သတ်ချက်တွေရှိနေတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်။
ကျွန်တော်ဝင်းမင်ပါ ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်းသေနှုန်းများလာတာအတွက်လက်ရှိထိန်းချုပ်မှုလုပ်ငန်းဘလို့ပြောင်းလဲနိုင်တာကိုသခင်ကျန်းမာရေးဝန်ကြီးအငြိမ်းစားနဲ့လက်ရှိကိုဗစ် -19 နောက်ဆက်တွဲကျန်းမာရေးသက်ရောက်မှုအကြံပေးအဖွဲ့ခေါင်းဆောင်ဒေါက်တာဖေသက်ခင်ကိုမေးရမှာလက်ရှိအခြေအနေကိုအခုလိုစသုံးသပ်ပြပါတယ
်လက်ရှိနေထားတော့ဖြစ်တာလည်းများတာပေါ့နော်အီရန်ကလည်းထိုက်လျောက်တော့လေဟိုများနေတယ်လို့ပဲပြောမှာဖြစ်တာများတာကတော့အရင်မတ်ဧပြီလကိစ္စရင်းနဲ့မတူပေါ့လေအဲ့လိုကနေတယ်ဆိုတာကကျွန်တော်တို့က community transmission မရှိဘူးပေါ့နော်လူလူကြမှာပြန့်နှံ့ဖြစ်ပေါ်မှုကမရှိသေးပဲနေလိုင်းလိုအကြီးကြီးကျွန်တော်တို့မတွေ့ဘူးပေါ့နော်မတွေ့ပေမဲ့ကျွန်တော်တို့မသိနိုင်နဲ့လိုင်းပုံစံပြန့်နှံ့တဲ့ project ခံရနေတဲ့စင်တူလုံးကိုရောက်တဲ့အခါမှာတယ်မမများဆုံးတော့ရောက်လာတော့တော့ရောင်းတော့ဘယ်လိုဒေတာများလဲဆိုတော့နော်လူရရလဲဒိတ်ပြီးတယ်နော်တစ်ခက်ကလည်းနေမကောင်းတဲ့လူတွေပေါ့နော်အငငယ်ရကဆေးလာကူးနေတယ်မရရှိယောဂတမ NCD စိတ်အများကြီးရှိတယ်ပေါ့ဒီအချိန်မှာ community spread ကဝင်လာတယ်ပေါ့လူလူကြမှာရက်ွက်တွေထဲမှာနေနေလူကိုဆက်ပြန်ပွားမှုဖြစ်တယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီဖြစ်နှုန်းတင်နှုန်းထင်းချုံနိုင်တဲ့အနေအထားဆောင်ရွက်မှုတွေအပေါ်မှာရောဆရာဘယ်လိုသုံးသပ်မိလဲ
short term ကျင်းတော့ containment source ပေါ့နော်ဒီယောဂါကိုဖြစ်ပေါ်တဲ့နေရာမှာပဲထင်းချုံတဲ့ strategy ပြင်သုံးပါတယ်ဘူးလဲဒါကိုပြင်သုံးရဲပဲရှိတယ်ပေါ့နော်အဲ့တော့ဒီ containment ဆိုရမှာအဆက်ဆက်ချင်းမှာယောဂါဖြစ်ပွားတဲ့လူနော် positive case ပါပေါ့တန်လျာရှိရင်ကိုဖေးုံတင်ထားတယ်ပေါ့နော်အဲပထမဆက်ကတည်းကကျွန်တော်တို့က quarantine မှာဒီ facility quarantine community quarantine ကိုထားပေမဲ့အဲနောက်ပိုင်းကျတော့အဖြစ်အပျက်ကျတော့ကျွန်တော်တို့မှာနည်းနည်းဝင်ပြီလာတဲ့သဘောတော့ရှိတာအဲကြောင့်ကျွန်တော်တို့ကဒီ containment strategy ကလည်းရှိပြနေလုံထုံးလုံးလေးတွေဟာလုံပြီးလုံဟန်လေးတွေအဖြစ်အပျက်ပြောင်းလာတဲ့ဟာတွေကတော့ရှိတယ်ဘာလို့လဲဆိုတော့တစ်ဖက်ကလူများရဲ့အသက်ကိုကယ်ဖို့အရေးကြီးတယ်လို့ကျွန်တော်တို့ဂျမိုင်းဝန်ထမ်းတွေကိုပုတ်တက်လို့ပြောရတယ်အရေးကြီးတယ်ဖြည်းဖြည်းချင်းချင်းဆော့တယ်ပေါ့ပထမတစ်ဆင့်ကတော့ announce media တွေကိုနော်နှကောင်းအနှံ့မရတယ်ဒီလိုနေရာမျိုးနဲ့ announce media center လေးမှာပဲထားရတယ်ကိုမျိုးမတင်ဘူးပေါ့။အဲဒီမှာလည်းခလေးရထားတဲ့စာ CDC ရဲ့ဟိုဂိုင်လိုင်းအရပေါ့နော်။ခလေးရမှာနေကောင်းနေပြီဆိုရင်စက်တရက်ရောက်မှာပေါ့။ခေုံစင်တွေ့လို့ရတယ်။အဲ့ဒါကြောင့်မလို့တစ်ဖက်ကလည်း test ကတော့လုပ်တယ်။တစ်ဖက်ကလည်းခေုံတင်ရင်းမတင်ရင်းဒီယောဂါရဲ့ပြင်ထန်မှုနဲ့ပဲဆိုင်။ဒါကလည်းငနကမှာဒီလိုစဉ်းတုံးနေကြတဲ့ဟာမျိုးပေါ့နော်။အိမ်မှာလည်းနေရရုပ်ကတော့ဆောင်ဆိုင်တယ်။ပုံမှန်ဌာနတယ်လည်းဖုန်းဆက်တွေ့မရတယ်လို့အဲ့လိုချလို့ချင်းလာခေါ်ပြီးတော့ဆော့ပြီးတဲ့ဆေးရုံတင်နေတော့အောက်ဆီဂျင်လိုပြီးဆိုရင်တော့ဆေးရုံတင်နေဘလောက်လဲပတ်ဆော့ဆီမီတာတိုင်းဒီဆက်တဲ့နေရာမျိုးမှာရမင်းပုံပုံကျင့်သုံးနေကြတာရှိတာပေါ့နော်ကျွန်တော်တို့လည်းအလိုပေါ့ containment မှာ containment ဒါပေမဲ့လည်းတဖြည်းဖြည်းတဖြည်းဖြည်းပြန်ပြီးစဉ်းစား
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီချက်မရည်ပြဿနာတစ်ခုတည်းပြင်ပေါ့နော်တခြားထည့်သွင်းစဉ်းစားဖို့အချက်တရောရှိသေးလားဆရာဒီရေရှည်အတွက်ကြည့်တဲ့အခါကျရင်လေ
ချက်မရည်ပြဿနာကြာလာလို့ရှိရင်လူမေးပြဿနာဖြစ်လာတယ်စီပါရေးပြဿနာဖြစ်လာတယ်ကြာရင်ရှိတဲ့အတွက်တစ်ပတ်ကလည်းညံ့တော့တော့စဉ်းစားရတာပေါ့နော်ဆောင်းမေးတဲ့ကပြင်းမဲ့ solution လို့ရှိနေတယ်တော်တော်လောက်တော့လို့ရှိရင်ဒါတော့မှာပဲပေါ့နော်ဒါပေမဲ့လည်းဒီဘဝကြီးကစားဒီရေစားဝင်ကြီးကစားနောက်ဘူရမားလောက်တာဖြစ်တယ်ပိတ်ကံတော့ဒီနေ့ဒီနေ့အစားတောက်လိုက်ပို့တယ်ကျွန်တော်တို့ကတောင်တိုင်းတိုင်းလို့ပိတ်ပြီးဒီနေ့အစားတောက်လိုက်ပို့ပါတယ်တကယ်တော့လက်ပြီးမှဖြစ်နိုင်ပြီပေါ့နောက်တစ်ပတ်ကလော့ကဒေါင်းကိုမလုပ်ဘူးတို့တော့လူတွေးချင်းတယောက်ချင်းကမတ်စတာရမယ်လက်ရှိရမယ်အလိုများအထူးရဲ့နေရာကိုမကြောက်ဘူးစတဲ့ဖြစ်ပေါ့နော်ဒီကြာလို့မယ်စက်မိုင်ဝန်ထမ်းတွေကိုဆောင်ရှောက်မယ် risk person တွေကိုဆောင်ရှောက်မယ်အတကြီးတွေကိုဆောင်ရှောက်ရမယ်တော့အခန့်ရှိတဲ့လူတွေပုံရှောင်းနေတယ
်ဟုတ်ကဲ့ဆရာဒီ containment ကနေတဖြည်းဖြည်းချင်းသွားတဲ့နေရာမှာနောက်ဆုံး
ကာဝင်ကြီးဒီနော်ဒီခုထုံးနေစစ်စစ်ပြန့်ပြန့်နေတိတိယောက်ယောက်ထုံးနေတဲ့အချိန်ကာလမတိုင်ခင်မှာတော့မြင်းများစွာအတူရှင်တွဲနေတိုင်းရေးစင်းနဲ့တင်သွင်းရမယ်တဘောရှိပါတယ်အဲဒီခါမှာသူ့ကြောင့်ခုမှတိကျဆန္ဒမှုအများကြီးမဖြစ်အောင်ခုနကကျွန်တော်တို့ပြောတဲ့ strategy တွေပေါ့နော်ဒီလိုလူတွေကိုတိတိယောက်ယောက်ပြန်ပေးမယ်အဲ့ဒီပါတစ်ခုကလည်းလူတွေရဲ့သဘောထားကတော့တလူရှိတယ်။ဘယ်လိုအတိုင်းတာဒီလိုလိုက်ပါပေါ်ရင်ဆောင်ရနေတဲ့လက်တွေ့မှာသူတို့နဲ့ပူပေါင်းတယ်လို့သူတို့ရဲ့ခံစားချက်ဒီ feeling တွေ emotion တွေသူတို့ရဲ့ hopes တွေပေါ့ဗျာ။ဒါမျိုးကတော့ဒေချာတည်ရင်အားလုံးသူ့နှစ်ဖက်ပေါ့နော်။အစိုးရဘက်ကကျွန်တော်ရဲ့ဝန်ထမ်းတွေဘက်ကတော့ဘယ်လဲပြောမှာပေါ့နော်။ဒီလူတွေကိုလက်ခံနိုင်တဲ့ဒီမြစ်စီမပရိပဒလမ်းကြောင်းကိုရွေးချယ်နိုင်ပြီးတော့ဆင်တွဲပြီးတော့အတိအကျမျက်နှာမျိုးအနည်းဆုံးနဲ့လေ့သွားနိုင်လိမ့်မယ်လို့ကျွန်တော်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုဒီစင်စင်ပြည့်ပြည့်စုံစုံရှိရှိအတွက်ပါထည့်ရှင်းပြပေးတဲ့အတွက်ကျွန်တော်ဝမ်းမြမ်းပါ
မြန်မာနိုင်ငံမှာကိုရိုနာရောဂါပိုးကူးစက်မှုတွေတိုးနေပေမဲ့လည်းအော်တိုဘာလ12ရက်နေ့ကစပြီးရောဂါပိုးကာကွယ်ရေးအဆင့်အေအထိရအောင်ပြင်ဆင်ထားတဲ့ကုန်ကျန်းယူကုန်ကြောပေး လက်ခစာဆောင်ရွက်တဲ့ CMB စက်ယုံအလုပ်ယုံတွေအပါအဝင်စက်ယုံအလုပ်ယုံတွေကိုဘာကြောင့်ပြန်ဖွင့်ခွင့်ပေးတယ်လဲဆိုတာနဲ့အခြေအနေတွေဘယ်လိုရှိတယ်လဲဆိုတာကိုကျွန်တော်ငြိမ်းချမ်းကတင်ပြထားပါတယ်ကိုရိုနာရောဂါပိုးကူးစက်မှုတွေများနေတဲ့အတွက်လူတွေကိုအိမ်ထဲမှာပဲနေဖို့သတ်မှတ်ထားတဲ့ရန်ကုန်တိုင်းအတွင်းမှာရောဂါပိုးမကူးစက်နိုင်အောင် Grade A အဆင့်အထိစီမံထားတဲ့စက်ယုံအလုပ်ယုံတွေကို COVID-19 ရောဂါကာကွယ်ထိန်းချုပ်ကူးသရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့ဆုံးဖြတ်ချက်နဲ့ပြန်လုပ်ခွင့်ပေးမယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအော်တိုဘာလ10ရက်နေ့ကအမိန့်ထုတ်ပြန်လိုက်တာပါ။ဘာကြောင့်အခုလိုပြန်ဖွင့်ခွင့်ပေးလိုက်တယ်လဲဆိုတာနဲ့ပတ်သက်ပြီး COVID-19 ရောဂါကာကွယ်ထိန်းချုပ်ကူးသရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဒေါံဆန်းစုကြည်ကပြည်သူကိုအစီအခံတင်ပြတဲ့အော်တိုဘာလ12ရက်နေ့မိန့်ခွန်းမှာအခုလိုပြောခဲ့ပါတယ်
။ဒီလိုလုပ်ငန်းလည်းပနိုင်ဖို့အတွက်လုပ်တယ်ဆိုတာဟာအခုရေဒိုတို့တွင်မှာမကပါဘူးရေရှည်ကျမတို့နိုင်ငံရဲ့စီးပွားရေးအတွက်ကြည့်ပြီးလုပ်ရတာပါဒီလိုချိန်မှာကျမတို့စက်ယုံနေအလုပ်ယုံနေအထူးဖြင့်နိုင်ငံခြားကယင်းနှမြုံနာမှုနဲ့လက်ပတ်နေတဲ့စက်ယုံအလုပ်ယုံတွေကကြာကြာရပ်သွားရတယ်ဆိုလို့ရှိရင်ဒီယင်းနှမြုံနာမှုတွေကဆက်ပြီးရကျင်မှရမှာပါအဲ့လိုယင်းနှမြုံနာမှုတွေဆုံးရှုံးသွားရတယ်ဆိုရင်ရေရှည်မှာကျမတို့ရဲ့စီပွားရေးကျမတို့ရဲ့အလုပ်သမားများရဲ့ဘဝကိုထိခိုက်နိုင်ပါတယ်။ဒီတော့ဒါကြောင့်မလို့ကျမတို့စိတ်ရုံအလုပ်လုပ်မှာကိုမြန်မြန်ဆန်ဆန်ပြန်ပြီးတော့လည်ပတ်စီချင်ပါတယ်။ဒီလိုလည်ပတ်နိုင်ဖို့အဓိကကြတာကတော့ကျမတို့အလုပ်သမားများဟာတတ်မှတ်ထားတဲ့စီမီစစ်ကန်နေရနေရမှာဖြစ်ပါတယ်။ဒီစိတ်ရုံအလုပ်ရုံပိုင်ရှင်တွေမှာလည်းတာဝန်ရှိသလိုအလုပ်သမားတွေတူချင်းတူချင်းမှာလည်းပိုင်တာဝန်ရှိပါတယ်
။အော်တိုဘာလ17ရက်နေ့မှာစက်မှုလုပ်ငန်းရှင်များကိုရည်ညွှန်းထုတ်ပြန်ထားတဲ့လိုင်းတရားဆက်မှုဆောင်စီမံခန့်ခွဲရေးကော်မတီရဲ့စာမှာတော့ကျန်းမာရေးဝန်ကြီးဌာနရဲ့စစ်ဆေးမှုကိုခံယူပြီး Grade A နဲ့ Grade B ရတဲ့ဆက်ယုံတွေကိုလုပ်ငန်းလိုအပ်ချက်တွေပြုပြင်ပြီးပြန်ဖွင့်ခွင့်ပေးမယ်လို့ရေးထားပါတယ်။ဒါနဲ့ပတ်သက်ပြီး Grade A နဲ့ Grade B ကွာခြားမှုတွေအကြောင်းကိုမြန်မာနိုင်ငံအထက်ကျုပ်လုပ်ငန်းရှင်များအသင်းအထွေထွေအတွင်းရေးမှူးဒေါ်ခိုင်ခိုင်နွယ်ကအခုလိုရှင်းပြပါတယ်
။အကြောင်းတိုင်းလူ့သမားဝန်ကြီးဆရာနဲ့ကြားတဲ့သတင်းရတော့ Grade A က2000ကျော်ရှိတယ်လို့ကြားတာပေါ့နော်2200နီးပါးလောက်ရှိတာပေါ့2100ကျော်ပေါ့နော်လိုအပ်ချက်ကတော့ကျန်းမာရေးအတွက်လိုအပ်ချက်ကတော့အများကြီးရှိတာပေါ့လေနော်ဒီလိုအပ်ချက်တွေမှာပြည့်မီတယ်ပေါ့အားလုံးဆိုလို့ရှိရင်တော့ A ဟို category တွေဝင်သွားတယ်လို့ဒီလိုနားလည်ပါတယ်ဟုတ်ပေါ့အနေချင်းပြင်ဆင်ရမယ်ဆို B တွေဝင်လို့နားလည်ပါတယ်ပေါ့တော်တော်များများပြင်ဆင်ရမယ်အပိုင်းကျ C တွေဝင်လို့နားလည်ပါတယ်ဒါပေမဲ့အခုဒီတစ်ခေါက်ကျွန်တော်တို့နားလည်လိုက်တာကဟိုလုပ်ငန်းတွေအားလုံးကိုဟိုရန်ကုန်တိုင်းအစိုးရကလည်းပဲဟိုကျမတို့ကိုနှိုးဆော်ထားတာရှိပါတယ်ကိုယ့်ရဲ့လုပ်ငန်းတွေကိုအခုနကဒီ category level ပေါ့နော်လက်ခံနိုင်လောက်တဲ့ A အဆင့်ဖြင့်ပြင်ဆင်ထားပါเนาะအဲ့တော့ဒီလိုပြင်ဆင်ထားတယ်လို့ကိုယ့်ကိုယုံကြည်မှုရှိတယ်ဆိုကျမတို့ဖွင့်လို့ရပါတယ
်ဇွန်လ25ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာဘဏ်ရဲ့မြန်မာစီးပွားရေးလေးလာစောင့်ကြည့်ခြင်းအစီရင်ခံစာအရCOVID-19 ကပ်ရောဂါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးအပေါ်မှာပြင်းထန်တဲ့တက်ရောက်မှုတွေရှိမှာဖြစ်ပြီး 2018-2019 တုန်းကမြန်မာစီးပွားရေးဟာ 6.8% ခန့်တိုးတက်မှုရှိခဲ့ပေမဲ့ 2019-2020 ခုနှစ်အတွင်းမှာတော့တိုးတက်နှုန်းဟာ 3.5% ခန့်တိုးပဲရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကပ်ရောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာတက်ကြီးပိုင်းမဲဆန္ဒရှင်တွေအိမ်မာနေကြိုတင်မဲ့ပေးနိုင်အောင်ရွေးကောက်ပွဲကော်မရှင်ကစီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။ရွေးကောက်ပွဲမှာမဲပေးကြမယ်မဲဆန္ဒရှင်တွေကအသက်60နဲ့60အထက်ရှိသူတွေအနေနဲ့ဒီလ29ရက်နေ့ကနေနောက်လ5ရက်နေ့ထိအိမ်ကနေကြိုတင်မဲ့ပေးနိုင်အောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်နေတာဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုအန္တရာယ်ကိုသတိထားဖို့လိုတဲ့တက်ကြီးပိုင်းတွေလူစုလူဝေရှောင်ပြီးမဲယုံသွားစရာမလိုအောင်ပြင်ဆင်နေတယ်လို့လဲမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးရှိန်ဝင်းကပြောပါတယ်
။လိုက်ကောက်မဲ့ကော်မရှင်ဖွဲ့ခွဲတွေပေါ့ရင်းမောင်းတွေကိုတော့ကျွန်တော်ကိုဗစ် SOB1 တိုင်းပေါ့ဗျာ။မတ်စတူလက်အိတ်တို့ခင်းကျေတွေဖောင်းပြီးသွားမှာပေါ့။ခဲပြေးကြလား။ဒါပေမဲ့ပြည်ပလဲနေနိုင်တယ်ဆိုတော့ဥပဒေ၄ဥပဒေညွှန်ကြားချက်ကိုကျွန်တော်ကမေးရတာ။အဲ့ဒီမေးတဲ့အတိုင်းပေးမယ်ဆိုရင်လည်းသူ့အိမ်ထဲမှာသူစံတော်ပဲပေးပေါ့သူပေးတဲ့မဲကျိုးတယ်မဲအိတ်ကိုကျွန်တော်စာအိတ်နဲ့လက်ခံပြီးတော့လဲပုံနဲ့ထည့်သွင်းသွားမှာပါပဲ။ဟောကျွန်တော်တို့ကောက်နေတာကျွန်တော်တို့မှလေးလာစောင့်ကြည့်သူတွေကိုယ်စလဲလောင်းတွေဒိုရီမို့သူ့ရဲ့ရေကောက်ပဲကိုယ်စလဲတွေခေါ်သွားမှာဗျ။ဘာမှစိုးရိမ်စရာမရှိသူတို့ရှေ့မှာပဲလုံမှာပဲ။ကော်မရှင်က၃ယောက်ပဲပါပါတယ်။ဂျာနာကတော့သူကရေကောက်ပဲလုပ်ငန်းစဉ်ဖြတ်တမှုဆွဲလိုက်မှုရှိမရှိစောင့်ကြည့်လေးလာမယ် ကိုယ်တည်းတွေပေါ့ကျွန်တော်ကော်မရှင်နေနဲ့3ယောက်ပ
ါတက်ကြီးပိုင်းတွေအိမ်ကနေကြိုတင်ပေးဖို့အတွက်ကိုဗစ်ကရောဂါအဓိကကြုံနေရတဲ့ရန်ကုန်တိုင်းတွင်ကိုကိုကျွန်းကလွဲလို့ကျန်44မြို့နယ်နဲ့ရခိုင်ပြည်နယ်မန္တလေးတိုင်းအေရဝတီတိုင်းပဲခူးတိုင်းကမြို့နယ်တချို့အပါအဝင်စုစုပေါင်းမြို့နယ်80ကျော်သတ်မှတ်ထားပါတယ်ဒီလနောက်ပိုင်းကဆလို့တက်ကြီးပိုင်းတွေအိမ်ကနေကြိုတင်မဲပေးခွင့်ရမယ်အစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ညွှန်ကြားချက်တွေကိုတော့မသိရသေးဘူးလို့ရန်ကုန်တိုင်းဒေသကြီးလှိုင်သာယာအနောက်ဖက်ပိုင်းမြို့နယ်ကော်မရှင်ဥက္ကဋ္ဌဦးကြည်ထေးကပြောပါရစေ
။ဟာ၆ဆင့်ကြိုတင်မဲပေးမယ်ပေးရမယ်ဆိုတော့ဟိုလက်ခံထားပြီးပြီပေါ့နော်။ဒါပေမဲ့ဘယ်လိုပုံစံပေးမယ်ဘယ်လိုလုပ်ရမယ်ဆိုတော့ညွှန်ကြားချက်တော့မထွက်သေးဘူးညီမ။အသေးစိတ်ကသူ့ project အသေးစိတ်ကမထွက်သေးဘူး။အဲ60လူကြီးစင်းတော့ပါတော့ကျွန်တော်တို့ဒီမှာပြန်ပြီးပြုစုရသေးတာပေါ့နော်။ဆက်လေးရင်းဒီကပုံစံတုံးလက်ခံထားနေတယ်ဆိုတော့ခရင်ပိတ်လို့မရသေးဘူးပေါ့
။အသက်ကြီးရင်သူတွေအနေနဲ့ COVID ကူးစက်ခံရရင်စိုးရင်ရတဲ့အခြေအနေနဲ့ရင်ဆိုင်ရနိုင်တာမို့ကြိုတင်မဲပေးနိုင်မှုစီစဉ်တာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအောက်တိုဘာ9ရက်နေ့ကပြောဆိုထားပါတယ်
။ဒီလိုအသက်60ကျော်တွေကကြိုတင်မဲပေးမယ်ဆိုလို့ရှိရင်ရွေးကောက်ပွဲနေ့မှာမဲယုံနေမှာသွားပြီးတော့မဲပေးမယ်လူတွေရဲ့အရေးအတွက်ကကြောက်သွားပါတယ်။လိုအပ်တဲ့ကွာချမှုပေါ့နော်၆ပေးကြောက်ပေးကွာပြီးတော့လှုပ်ထားတော့တရားဥပဒေတော့ထိတွေ့မှုနေအောင်လုံနိုင်တဲ့ခါကြတော့ပို့ပြီးတော့ကျမတို့အားလုံးလုံခြုံမှာဖြစ်ပါတယ်။ဒီပြည်သူတွေလုံခြုံမှုအတွက်လိုအပ်တဲ့ mask တို့ဒီ face shield တို့ပါဒါတွေပါလည်းနိုင်ငံတော်ကနေပြီးတော့တာဝန်ယူပြီးတော့လုပ်ပေးပါမယ်။ကျမရေးအရာလည်းကျမတို့နေနေ60ကျော်ကြီးတွေအတွက်ဟိုပိုပြီးစိတ်ချမှာဖြစ်ပါတယ်အဲ့တော့ကျမလည်းအိမ်ကချွေတင်မဲပြလို့ရတာပေါ့
ရွေးကောက်ပွဲဥပဒေမှာတော့မဲဆန္ဒနယ်မြေမှာရှိနေပေမဲ့ကိုရိုင်းလာမဲမပေးနိုင်တဲ့အသက်အရွယ်ကြီးရင်သူတွေအနေနဲ့ကြိုတင်ဆန္ဒမဲလက်မှတ်နဲ့ဆန္ဒမဲပေးပိုင်ခွင့်ရှိပြီးသက်ဆိုင်ရာရက်ကွက်သို့မဟုတ်ကြေးရွာအုပ်စုရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေကစီစဉ်ဆောင်ရွက်ပေးရမယ်လို့ဖော်ပြထားပါတယ်နိုဝင်ဘာ၈ရက်နေ့မှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြန်ကြမဲ့ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ38တန်းကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာတမ်ရွန်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အကြတိုက်ပွဲတွေအရှင်ရော့လာတာကြောင့်စစ်ဆောင်ဒုက္ခသည်တွေနေရက်ပြန်နိုင်ဖို့မျှော်လင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါဒီကစံပိုင်းလောက်ကစတင်ပြီးအစိုးရတပ်မတော်နဲ့ RCSS အကြဖြစ်ပွားတဲ့တိုက်ပွဲကြောင့်ကြောင်မဲမြို့နယ်တောင်ပိုင်းမှာဒေသခံ3000လောက်ဟာရဲရွာတွေကိုဆွန့်ခွာပြီးဖုန်ကြီးကျောင်းတွေမှာတင်းရှောင်နေကြရတာပါဒါပေမဲ့လည်းဒီရက်ပိုင်းအတွင်းမှာတိုက်ခိုက်မှုတွေလျော့ပါလာတာကြောင့်စစ်ဆောင်ပြည်သူတွေနေရက်ပြန်နိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကပြောပါတယ်
တိုက်ပွဲဖြစ်မဲ့အချိန်ကတော့ကျောင်းဆင်ကနေရက်တန်သွားပြီလို့ပြောခင်တာပေါ့နော်အရင်ကလက်နဲ့မကြတော့ဟာဒီနေ့နဲ့ဆိုရင်ဒီနေ့အတန်မထွက်ဘူးဆိုတော့3ရက်မြောက်ရှိသွားပြီပေါ့နော်3ရက်မြောက်ဒါပေမဲ့ဟို3ရက်ဆိုတော့မနေ့တနေ့ညတော့ဟိုဘက်အရှေ့ညတော့ဆိုလို့ရှိရင်မြို့ပုတ်ဝင်းချင်မှာတော့ဟိုလုံးလုံးတစ်တိုင်းတော့ကြားရတာပေါ့နော်ဒါကတော့တစ်ဖက်တည်းပြစ်တဲ့အတန်လို့ကျွန်တော်ကယူဆရတာပေါ့နော်ဒုက္ခတွေကကျွန်တော်ထင်တော့3ရက်ဆိုရင်တော့
စစ်ရှောင်းတွေဟာကြောင်မဲမြို့နယ်ပြည်တော်စုလမ်းမကြီးရဲ့တောင်ပတ်ချမ်းကပုံဝိုးနားဆောင်ဟဲကွေကွမ်ဟင်းနောင်ကွမ်တောင်ထိပ်စတဲ့ကြေးရွာတွေကဖုန်ကြီးကျောင်းတွေမှာခိုလုံနေကြတာဖြစ်ပါတယ်ဒုက္ခသည်တွေကိုကူညီနေတဲ့နန်းခုံပရိုက်တာအဖွဲ့ကဦးဆိုင်ပူကလည်းစီရေးတိမာမှုတွေရော့သွားပြီဆိုရင်ဒုက္ခသည်တွေနေရပြန်ဖို့တိုက်တွန်းမှာဖြစ်ကြောင်းအခုလိုပြောပါတယ်
တိုက်ပွဲတော့ညင်နေပါပြီတကယ်လို့ဒါဒီတပ်မတော်နေပြီးတော့ထုံးစစ်မစင်ဘူးဆိုရင်တော့ဒီတက်ခွဲတာပြီးဆုံးလာတော့ကျွန်တော်မှယူရအောင်ပေါ့နော်အခုချိန်မှာတပ်မတော်ကဘုံဘိုးတကြောမှာပဲရှိနေတဲ့အတွက်ဒီလူလူတွေကြောင်းကြမှုတော့ရှိပါတယ်အဲ့ဒါကြောင့်မို့ပါနှစ်ဖြန်တော့တနေ့နဲ့နေ့တော့ပြန်လာနိုင်မယ့်အနေအထားရှိရဲ့ဘာဖြစ်လဲဆိုတော့နောက်ဆုံးနဲ့ကောင်းလာတော့တော့ချိန်သွားပြီဆိုတော့သူတို့ပြန်ဖို့နည်းနည်းတော့တိုက်တွန်းပေးရမှာပေါ့နော်ဘာဖြစ်လို့အဲ့လိုပြောလဲဆိုတော့ဒီကိုဗစ်ကာလကြီးမှာတော့အဲ့တကယ်လို့ဒါဒီအခမတင်လို့အဲ့ဒီကကိုဗစ် -19 တရားရောက်ရောက်ပါခဲ့တယ်ရှိတော့ဒီအရာကိုထင်းရခက်တော့မှကြောက်လို့ဒါကြောင့်မဟုတ်ဘူးပြန်ခိုင်းမှဖြစ်ပါလား
ကြောင်မဲမျိုးနယ်ကအမျိုးသားလွတ်တော်ပြည်သူလွတ်တော်နဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကလည်းတိုက်ပွဲတွေရပ်တန့်အောင်ဆောင်ရွက်ပေးဖို့ရှမ်းပြည်နယ်အစိုးရကိုတောင်းဆိုထားကြောင်းဦးဆိုင်ထွန်းဝင်းကဆက်ပြောပါတယ
်ကျွန်တော်တင်ပြတော့အဓိကတော့ကြောင်မဲမျိုးတင်းထဲမှာရှိတဲ့ဒီတိုက်ပွဲရှောင်တွေကိုအစိုးရရှမ်းပြည်နယ်အစိုးရနဲ့ပြက်ကြည့်မနေဘဲနဲ့ပူးညီဆောင်ရွက်ပေးနိုင်ဖို့ကျွန်တော်တို့တင်ပြထားခြင်းဖြစ်တယ်တိုက်ပွဲငင်းအေးနိုင်ဖို့ဆိုတာကဒီပြည်ရှမ်းပြည်နယ်အစိုးရနဲ့နောက်ဆုံးလုံနိုင်လို့ မလုံနိုင်ဘူးဆိုရင်တော့မှဟာတမရအတင်ပြပါတမရတင်ပြပြီးတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့ချုပ်ငင်းအောင်သူ့မှလုံနိုင်တဲ့အနေအထားရှိတာပေါ့နော်အဓိကတော့သူ့ရနေပြီးတော့လှုပ်ဆောင်ဖို့ပဲကျွန်တော်တို့တိုက်တော့တာ
ကျောင်းမဲမြို့နယ်တောင်ပိုင်းမှာညင်သက်စပြုတ်နေချိန်မှာပဲကျောင်းမဲမြို့နယ်မြောက်ဘက်ချမ်းမှာတော့တနင်္ဂနွေနေ့ကအစိုးရတပ်မတော်နဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA အကြတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတိုက်ကျော်ကပြောပါတယ
်မနေ့ကတော့ဒီကျောင်းမဲမြို့နယ်ထဲကတောဆိုင်ရနဲ့ဘန်ခါရကျမှာတော့တပ်ဖွဲ့ချီတွင်းမှုခဏလေးဖြစ်တယ်ဆယ်မိနစ်ဝင်ချိန်ဒီစစ်တပ်ကပန်ခါယွာဘက်ကနေကျွန်တော်ဒီရှိတဲ့ဘက်တော့ဆန်အထက်လာတောင်းရုံမှာဘုနာဘက်တလာတော့တပ်ဝချီတွင်းမှုဖြစ်တယ
်ဒီတိုက်ပွဲမှာ TNLA ဘက်ကအထူးခိုက်ကြဆုံးတာမရှိကြောင်းတစ်ဖက်ကအထူးအခိုက်ကိုတော့မသိရကြောင်းနဲ့အော်တိုဘာလအတွင်းမှာတမ်ဘရွန်နဲ့ TNLA အကြတိုက်ပွဲအနည်းဆုံး၁၂ကြိမ်တော့ဖြစ်ခဲ့ကြောင်းပြောပါတယ်တနင်္ဂနွေနေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတခြားအတီးပြုချက်မရသေးသလိုတမ်ရော့ဘက်ကသတင်းထုတ်ပြန်တာလည်းမရှိပါဘူး။ကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်
။ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်တရားမဝင်နေဆက်ချက်ကြောင့်ဝင်လာနေတဲ့တရုတ်နိုင်ငံသားတွေကိုဖမ်းဆီးမိနေတာပြီးခဲ့တဲ့လကစလို့90လောက်ရှိနေပြီဖြစ်တဲ့အကြောင်းပြောပြပါမယ်။ဆမမအေးမှာပါ။ကပ်ရောဂါကြောင့်သေဆုံးမှုတွေကူးစက်မှုတွေဆက်လက်မြင့်တက်နေချိန်မှာပဲမြန်မာနိုင်ငံမှာရောက်ရှိနေကြတဲ့တရုတ်နိုင်ငံသားတွေဟာထိုင်းနယ်ဇက်ကိုတရားမဝင်ဖြတ်ကျော်ပြီးဝင်လာနေကြတာပါ။ပြီးခဲ့တဲ့လကစလို့ထိုင်းနိုင်ငံချင်းမိုင်မဲဆိုင်နဲ့မဲဆောက်မြို့တွေမှာဖမ်းဆီးမိတဲ့တရုတ်နိုင်ငံသား90တဲ့မနည်းရှိနေတယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲချင်းမိုင်မြို့မှာဖမ်းမိခဲ့တဲ့တရုတ်နိုင်ငံသား19ဦးဟာဆိုရင်လေမြန်မာနိုင်ငံမြောက်ပိုင်းမြို့ကနေထိုင်းနိုင်ငံမဲဆောက်မြို့ကိုတရားမဝင်ဝင်ရောက်လာခဲ့ကြသူတွေဖြစ်ကြောင်းကိုလည်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ထားတာပါ။ထိုင်းနိုင်ငံကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာနေတဲ့တရုတ်နိုင်ငံသားအများစုဟာမြန်မာနိုင်ငံနေဆက်မြို့တွေကလောင်းကစားနဲ့ကက်ဆီနိုတွေ၊အွန်လိုင်းစီးပွားရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြသူတွေဖြစ်ကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကနေဆက်တွေမှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကတရုတ်နိုင်ငံသားတွေတရားမဝင်ဝင်ရောက်လာနေတာဖြစ်ကြောင်းကိုလည်းချင်းမိုင်ခရိုင်အမှတ်၅ဒေသရဲမှူးကြီးပရာချော့ဝမ်ဆုတ်ကသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်
တရားမဝင်လမ်းကြောင်းတွေအများကြီးရှိနေတဲ့အတွက်ဒီလမ်းတွေကနေသူတို့ခိုးပြီးတော့ဝင်လာနေကြပါတယ်ကျွန်တော်တို့အနေနဲ့ဖမ်းမိတဲ့နိုင်ငံသားတွေရဲ့နောက်ကျောင်းရာဇဝင်တွေကိုစစ်ဆေးတာတွေကျန်းမာရေးအရကိုဗစ်ကပ်ရောဂါစတဲ့စစ်ဆေးမှုတွေလုပ်ပြီးသက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့ပေးနေပါတယ်အခုဖမ်းမိသူတွေအားလုံးကိုကပ်ရောဂါပိုးတွေပါလာမပါလာဆိုတာကိုအဓိကစစ်ဆေးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါထိုင်းရနာပိုင်းတွေကတော့အခုလိုမြန်မာပြည်ဘက်ကနေအထောက်ထားမဲ့ဗီဇာသက်တမ်းကုန်တရုတ်နိုင်ငံသားတွေကိုလိုအပ်တဲ့စစ်ဆေးမှုတွေလုပ်ဆောင်ပေးပြီးတရုတ်နိုင်ငံတိုင်ယုံနဲ့ဆက်သွယ်ပြီးနိုင်ငံရင်းကိုပြန်ပို့ပေးနေတာပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကပြည်နယ်မလာအောင်နေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားချိန်မှာမြန်မာနိုင်ငံဘက်ကနေပြန်လာသူထိုင်းနိုင်ငံသားတချို့မှလည်းကိုဗစ်ကပ်ရောဂါကူးစက်နေကြောင်းမကြသေးခင်ကပဲအတည်ပြုထားပါတယ်ရှင်ဂျပန်မအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်ပါလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျွန်မအင်ဂျင်နိုင်ပါရှင်မြန်မာနိုင်ငံမှာဖိနှိပ်မှုလူမျိုးရေးဘာသာရေးခွဲခြားမှုအခြေအနေအောက်ရိုဟင်ဂျာတွေဆက်ပြီးနေရဆဲဆိုတဲ့ကောင်းစဉ်နဲ့ United Press International Online သတင်းမဂ္ဂဇင်းမှာ Thomas Masiker ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါမြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစု300,000လောက်ဟာညစ်ပတ်ပေးကြံနေတဲ့အမိုးမပါတဲ့အကျဉ်းစခန်းတွေမှာဆက်လက်ထိန်းသိမ်းခံထားရတဲ့အခြေအနေဟာလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုဖိနှိပ်မှု အပတိုက်ခွဲခြားဆက်ဆံမှုစတဲ့နိုင်ငံတကာရာဇဝတ်မှုတို့ကိုမြန်မာအစိုးရကကျူးလွန်နေတာဖြစ်တယ်လို့နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ HRW ကကြာသပတေးနေ့ကအစီရင်ခံစာထုတ်ပြန်လိုက်ကြောင်းအစာချီရေးထားပါတယ်။အစီရင်ခံစာထဲမှာအဆုံးမရှိအမိုးမပါတဲ့အချင်းစခန်းမျိုးတိစောက်ထားတဲ့စခန်းပေါင်း24ခုအကြောင်းဖော်ပြထားပြီးလူတွေအတွက်နေထိုင်ဖို့မသင့်တော်တဲ့စခန်းတွေမှာနေနေကြတဲ့ရိုဟင်ဂျာတွေအပေါ်ကန့်သက်ထိန်းချုပ်ထားတဲ့ဥပဒေတွေကိုရပ်တန့်ဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဒီလိုအမိုးမရှိတဲ့အချင်းစခန်းလူမျိုးနေရာတွေမှာရိုဟင်ဂျာတွေထိန်းသိမ်းခံထားရတာဟာရှစ်နှစ်ကြာရှိနေပြီလို့လည်းကြာသာပတေးနေ့ကထိုင်းနိုင်ငံဘန်ကောက်မှာပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းအစီရင်ခံစာရေးသားသူ HRW အာရှသုတေသီရှေနာဘော့ရှ်နာကပြောပါရယ်ရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ဖက်ကြားအကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်2012ခုနှစ်မှာရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ယာယီခလုံးရေးစခန်းတွေဆိုပြီးမြန်မာအစိုးရကတက်မှတ်ပြီးပြောင်းရွှေ့စေခဲ့တာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းကိုနေအိမ်ရက်ွက်တွေကိုပြန်သွားလို့မရတော့ဘဲယာယီဒုက္ခသည်စခန်းတွေဟာရိုဟင်ဂျာတွေအတွက်အမြဲတမ်းနေထိုင်ဖို့အိမ်လိုဖြစ်လာပြီးအဲ့ဒီမှာလွတ်လပ်စွာသွားလာခြင်းလည်းမရှိတဲ့အပြင်လေယာစိုက်ပျိုးအသက်မွေးဝမ်းကြောင်းပြုဖို့လည်းအခွင့်အလမ်းတွေမရခဲ့ကြဘူးလို့အစီရင်ခံစာမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်စခန်းတွေကိုပိတ်ပစ်မဲ့အစီအစဉ်ကို2018ခုနှစ်မှာကျင်းပခဲ့ပေမဲ့လက်ရှိစခန်းတွေနဲ့အနီးအနားဝန်းကျင်မှာအမြဲတမ်းအဆောက်အုံတွေကိုတည်ဆောက်ခဲ့ကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းမှာရှိနေသူတွေဟာအာဟာရချို့တက်မှုရည်ညင်ညမ်းမှုကြောင့်ဖြစ်လာတဲ့ယောဂါတွေကလေးနဲ့မိခင်တည်ဆုံမှုနှုန်းမြင့်မာပြီးကျန်းမာရေးအခြေအနေဆိုးရွားနေတယ်လို့လည်းဆိုပါရယ်ဒီလိုအခြေအနေတွေမှာစခန်းတွင်းကိုဗစ် -19 ကပ်ရောဂါကူးစက်ဖို့ဖြစ်နိုင်ခြေရှိနေပေမဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်စခန်းတွေမှာယောဂါကူးစက်မှုမရှိဘူးလို့ထုတ်ပြန်ထားကြောင်းအစီရင်ခံစာရေးသားသူဘော့ချ်နာကပြောကြောင်းဆောင်းမမှာဖော်ပြထားပါရယ်ရှင်
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တောတာရှင်များရှင်ချမသိန်းကြီးထိုက်ပါ။ COVID-19 ကာလအတွင်းနိုင်ငံတွင်းကကုန်စည်သယ်ယူပို့ဆောင်ရေးအချက်အခြားဒေတာတိုင်းမှာအဝေးပြေးကုန်ကားကြီးတွေနဲ့ရင်ကျောပိတ်ဆို့နေပါတယ်။COVID-19 ကင်းရှင်းကြောင်ဆစ်စစ်အတည်ပြုချက်ရဖို့ကရင်းနဲ့ချီဆောင်ဆိုင်ချရတဲ့အချိန်မှာဒေတာအသီးသီးရဲ့ကိုနီးကိုဟန်နဲ့စောင့်ရွက်နေတဲ့စီမင်းစီကံသစ်တွေကိုမသိကြတဲ့အတွက်လဲခရီးစဉ်အတွက်ကြိုပြီးတော့မပြင်းနိုင်ဖြစ်နေကြပါတယ်ဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်တရုတ်မြန်မာနေဆက်မူးစင်မှာပန်းတီတင်ထားတဲ့ကုန်ကားကအဆင်သင့်ဖြစ်နေပါပြီ။ဒါပေမဲ့ပြီးမှာကြီးဘက်ကိုမောင်းလာရမယ့်အချိန်ကိုတူးတူးအတွက်တော့ရှေ့ရှောင်မရေရာမှုတွေကမူးဆဲ105မိုင်ကနေစပြီးတွေ့ပါပြီ
။ကားကကွာတင်ပြီးသွားပြီ။ကားကကွာတင်ပြီးသွားပြီ။မနေ့ကကျရင်ကားကထွက်လာမှာဆိုတော့ကျွန်တော်တို့ကဆေးရမဆေးရသေးဘူး။9မိုင်ရောက်မှဆေးရမယ်ဆိုတော့ကားကတစ်ခါတန်းအောင်မယ်။ကားတန်းအဲ့မှာ9မိုင်မှာကားတစ်ခါတန်းအောင်မယ်။တန်းပြီးလို့ရဇက်ကကောင်းနေဆိုလို့ရှိရင်တော့ရန်ကုန်တရားရောက်သွားမှာပေါ့နော်ကိုတင်တဲ့ရန်ကုန်ဆိုရန်ကုန်ရောက်သွားမယ်မန္တလေးဆိုမန္တလေးရောက်သွားမှာပေါ့ရဇက်မကောင်းဘူးဆိုရင်တော့သူတို့ဒီကကုန်တယ်နေတခါခိမ်မှုရင်းနေတခါစကားပြောအောင်မှာပေါ့
ဟိုဒီ9မိုင်မှာစစ်တော်ရောဘလောက်လောက်စောင့်ရပါသလဲ
ကျွန်တော်တို့အဲ့အဖွဲ့တွေကတော့တန်းတဲ့လူတွေကတော့ဒီ3နိုင်လောက်ကကျူတီရတာတဲ့6နိုင်ခွဲစီကိုအဲ့ဖြစ်တဲ့နေရာကိုမရောက်သေးဘူးတဲ့ကာကြီးကွင်းနေရာကိုအဲ့9မိုင်ကွင်းနေရာကိုမထွက်ရသေးဘူးအဲ့လိုပြောတယ
်ချက်တဲ့မြို့တွေမှာရောပြန်ဆစ်ဖို့လိုပါသေးလ
ားအမျိုးမျိုးရောမာပြောနေကြတာပဲသူတို့ဆစ်ခိုင်းတဲ့နေရာဆက်ဆက်ရမှာပေါ့တဲ့ဖိဖို့တဲ့တခါလေးတက်လာတော့သူတို့တိုင်းတစ်ခုပြည်နယ်တစ်ခုအဲ့လိုမျိုးခြားသွားရင်ကွာအဲ့လိုမျိုးတခါဆစ်ရအောင်မယ်ဆိုတဲ့ဟာလဲကြားနေတယ်ကျွန်တော်တို့အခြေရဒီလိုအဲ့လိုသူတို့တွေမူမထုတ်ခင်တော့အခြေရသွားနေတဲ့ကားတွေကတော့ဒီကနေ့တခါဆစ်သွားတာ ਨੇ အဲ့သူတို့ဟိုဘန်ဝေးဟိုဘန်ဝေးခေါ်မှာပေါ့ကျွန်တော်တို့ဟိုကမင်းမွန်းနားလေးဟာအဲ့ဒီမှာတခါစစ်ပြီးရန်ကုန်ရောက်သွားတာတဲ့ရန်ကုန်ထိမစစ်တော့ဘူးအဲ့စစ်စားတဲ့ဆိုင်ကကြာရင်ရတယ်တဲ့အခုကျွန်တော်တို့ကလည်းသွားတော့အခုတစ်ခေါက်ကသွားမကြည့်ရသေးတော့ဘယ်ဘယ်မျိုးဘယ်တိုင်းမှာတခါဆက်စစ်အောင်မလဲဆိုတော့မသိဘူး
ဟုတ်ကဲ့အဲ့တော့ကိုတူတူတို့လို့ဒီရင်မောင်းနေရင်ဆွဲနေတဲ့သူတွေကုန်တင်ကားဆွဲနေတဲ့သူတွေဘယ်မျိုးမှာဘာလို့ရမယ်ဒီလိုဟိုဆေးဆေးရမယ်ဆိုတဲ့သတင်းရောက်တော့ဘယ်လိုရပါသလဲ
အဲကျွန်တော်တို့ဘယ်လို့မှမရဘူးဒီ Facebook ကပဲကြည့်ပြီးတော့ Facebook ကပဲဒီနည်းနည်းပါးပါးအဲ့လိုမျိုးပေါ့သတင်းတက်တက်ကြားတာပဲကျွန်တော်တို့အဲ့ရှေ့ရသွားနေတဲ့လူတွေကတော့ဟိုကိုနေရာမှာတခါပဲဆက်လိုက်တယ်အဲ့ဒါပြီးရန်ကုန်ရောက်သွားတာပြယုံပဲအဲ့လိုမျိုးမသိရသေးတဲ့ကာသမားတော့ကာတန်းရတယ်တဲ့၃-၄ရက်လောက်ကာတန်းရတယ်တဲ့ကျွန်တော်ရှိရကားကြီးကတော့အဲ့လိုတည်နေမရခင်ကသူတို့ကဘာသေးစာရွက်စာသားမှမပါဘဲနဲ့ဆင်းသွားကြတော့အဲ့ဘာပွေးမှာ၃-၃ရက်တန်းရတယ်တဲ့ကားကိုတဲ့
ကိုဗစ် -19 ကာလတစ်လျှောက်လုံးမနာသေးပဲတောက်လျှောက်ကားမောက်နေတဲ့ကိုတူတူတို့လိုလူတွေကမြို့တိုင်းရွာတိုင်းကယောဂါကာကွယ်ဆန်ရစီမျက်စီကန်းတွေကိုတဆင့်စကားတဆင့်နားနဲ့စုံစမ်းနေရသလိုပဲအဓိကကတော့လူမှုကွန်ရက် Facebook ကိုအားထားရပါတယ်။စီမျက်စီကန်းတွေကအချိန်နဲ့တပြေးညီအပြောင်းလဲကလည်းရှိပါတယ်။ COVID-19 တကြော့ပြန်ဖြစ်လာခြင်းကဆလို့ကုန်ကားဆွဲတာရပ်ထားတဲ့မန္တလေးကကိုရွှေသွေးကတော့ကားပြန်ဆွဲဖို့အတွက်စနေနာနေပါတယ်။ဒါပေမဲ့သူလည်းတိတ်တော့ရေရေရာရာတည်တည်ချာချာမတည်သေးပါဘူး
။ဟိုရမဲတဲ့မှာတောင်းဆက်စစ်တာပေါ့။ဆက်လိုက်တဲ့ခါကျတော့ကားတွေကဟိုထောက်ခံတာပါမှသွားရမယ်ဗျာအခုကြတဲ့ခါကျတော့ဟိုစမ်းတက်တဲ့အနေနဲ့လုပ်ပြီမယ်ဆိုတော့အခုသွားလို့တော့ရနေပြီပေါ့လေသွားလို့တော့ရနေပြီမယ်ဆိုတော့အဲဘာလို့ကဗန်ဒလီအထွက်တဲ့လူဆိုလို့ရှိရင်အစားအတော်တို့ဒီဟိုဒေသနာယုံနေမှာလုပ်လို့ရတယ်လို့စစ်လို့ရတယ်ပေါ့သူကပြောထားတာပေါ့နော်ပြောထားတယ်ဆိုမှအခုကုန်တင်ပြီးထွက်မယ်ဆိုလို့ရှိရင်ဟိုစစ်ဖို့ပေါ့အခုမန္တလေးမှာနားထားတဲ့လူတွေသွားစစ်မယ်ဆိုလို့ရှိရင်သွားမေးတဲ့ခါကျတော့သူကဟိုရန်ကုန်ဆိုရင်ရန်ကုန်မှာချရမယ်ပန်းစာတို့နော်ပန်းစာရဲ့ပြီးကြတဲ့ခါကျသူဒီဂိမ်းဟွာရဲ့ပါမသူကဆစ်ဆစ်ပြီမှာပေါ့ဘာလို့လဲဆိုတဲ့ခါကျတော့တဲ့သူတို့ကဟိုပေါ့တချို့ကြာလဲအဲ့လိုမျိုးပဲနဲ့ဒီ free ဆစ်ပြီးတာဆိုတဲ့ခါကျတော့လာပြီးဆစ်လို့ပါတဲ့သူကတော့အဲ့လိုပြောတာပဲ
အယောင်းဝယ်အချက်အချာရန်ကုန်ပြည်နောက်ပွဲရုံဝင်းမှာအခြေစိုက်တဲ့အဝေးပြေးကုန်စီပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးကျင်သိန်းကတော့လက်ရှိရန်ကုန်ကကုန်ကားအထက်ကပုံမှန်ထက်3ဘုံ2ဘုံလောက်ပဲရှိပေမဲ့ကုန်ကားတွေတန်းစီပြီးရင်ကျော်ပိတ်ဆို့နေတာကကိုဗစ် -19 ဆေးစစ်ဖို့စောင့်နေကြရတာကြောင့်ဖြစ်ပြီးနေ့စဉ်ဆေးစစ်တဲ့ပမာဏကလိုအပ်ချက်ရဲ့10ရာခိုင်နှုန်းလောက်ပဲရှိတယ်လို့ပြောပါတယ်ကိုဗစ် -19 ဆစ်ဆေးချက်တက်တန်းတူတာကလည်းပြဿနာတစ်ခုလို့ဦးကျင်သိန်းကပြောပါတယ်န
ောက်ပြီးသူတို့ထုတ်ထားတဲ့ SOP တွေမှာ82နာရီဆိုတာပါတယ်82နာရီပေါ့ကျောင်းကုန်တင်ပြီးတော့ဒီမှာဆေးစစ်တဲ့တည်းရက်ကုန်ပါပြီအဲဒုတိယတည့်ရက်ကနေပြီးတော့တခါဆက်ပါပြီအဲ့တော့ဒီမှာလမ်းပေါ်တော့ရောက်ဦးတဲ့ကိုကျွန်တော်တို့ဒီကားကနာဆေးစစ်ပြီးရကားလေဆေးမစစ်တဲ့ကားကြီးကြားထဲမှာတန်းစီရတော့ဩဒီမှာနေနေတည့်ရက်လောက်ပုတ်သွားပြီးတော့ဘသူမှကိုအဆင်မပြေဘူးဟိုတကယ်တော့ဖြစ်တင်တာဝတ်ဆက်ပဲရန်ကုန်ကနေပြီးတော့သွားကျင်တဲ့ဒေသကိုပုတ်ထပြီးရင်ဒီရဲ့ဆစ်ဆစ်ရဲ့မတားကတတန်းကုန်ပါပြီအဲ့နောက်ကအဲ့နေရာကိုကုန်ချပြီးတော့ပြန်ထွက်လာရင်အဲ့နေရာပြန်ဆက်လာတယ်ဒီလိုပဲဖြစ်နေတာ
နိုင်ငံတော်မှာကုန်တင်ကားကြီးတွေနယ်ဖြတ်ခွင့်မရဘဲကိုဗစ် -19 ဆစ်ဆေးဖို့တန်းစီစောင့်ဆိုင်နေကြရတာဟာဆိုရင်တချို့ဆိုရင်ရက်နဲ့ချီကြာမြင့်ပါလေတချို့လမ်းတွေမှာဆိုရင်ကားသမားတွေအတွက်ညအိတ်နားခိုဖို့အစားအသောက်ရဖို့ပါအခက်အခဲဖြစ်တာကြောင့်အသင်းအဖွဲ့တွေကစားနပ်ရိက္ခာလိုက်ပြီးတော့ပို့နေရတဲ့အခြေအနေမျိုးတွေလည်းဖြစ်နေပါတယ်ကုန်ကားဆက်ထွက်ဖို့အတွက်ခွင့်ပြုချက်ဖြစ်တဲ့ COVID-19 ဆစ်ဆစ်ဖို့ကကျန်းမာရေးဝန်ထမ်းမလုံလောက်သလိုအပြည့်အဝလုံနိုင်စွမ်းလည်းမရှိသေးပါဘူးအဲ့ဒီအခြေအနေမှာ COVID-19 ကင်းရှင်းကြောင်းဆစ်ဆစ်ထောက်ခံချက်သက်တမ်းကလည်းတူနေပါတယ်ဒါ့အပြင်တချို့ဒေသတွေမှာတော့ COVID-19 ကင်းရှင်းကြောင်းဆစ်ဆစ်ချက်ပါတီဖြစ်စီမပါတီဖြစ်စီကွာရန်တီးဝင်ရမယ်ဆိုတဲ့စည်းကမ်းမျိုးကလည်းရှိနေပြန်ပါတယ်မူဆယ်ကနေပြည်မာကြီးတဲ့ကိုကုန်ကားမောင်းလာမဲ့ကိုတူတူအတွက်တော့ဘယ်ဒေသမှာဘာလုပ်ရမလဲဆိုတာတိတိကျကျမသိပါဘူးရောက်တဲ့အရက်မှာစီမင်းစီကံထိမ့်သိမ်းဆောင်ရွက်သူတွေရဲ့ညွှန်ကြားချက်တွေအတိုင်းဆောင်ရွက်ဖို့ကတော့အဆင်သင့်ရှိနေပါတယ
်
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ။ကိုဗစ်ကရောဂါကြောင့်လူအများစုကရောဂါကူးနိုင်တဲ့နေရာတွေနဲ့ဝေးရာမှာရှောင်နေကြချိန်မှာလက်တွေ့အခြေအနေကိုသိအောင်တင်ပြနေကြရတဲ့သတင်းတောက်တွေကတော့ရောဂါပိုးကူးနေသူတွေရှိတဲ့နေရာမျိုးစီတကူးတကသွားပြီးသတင်းယူကြရပါတယ်။အကြောင်းအရာတစ်ခုကိုစာနဲ့ရှင်းပြနေကြမလို့ပဲပုံမြင်လိုက်တာနဲ့နားလည်သဘောပေါက်သွားအောင်တင်ပြနေကြတဲ့ဓာတ်ပုံသတင်းတောက်တွေဆိုရင်လေတန်တရားလူနာအတီးပြုတ်လူနာတွေကိုတီးကြခွဲထားတဲ့နေရာမျိုးအထီးသွားပြီးတော့ဓာတ်ပုံရိုက်ယူသတင်းတင်ပြနေကြပါတယ်။ကိုယ်တိုင်ယောဂပိုးမကူအောင်အကာအကွယ်တွေဝတ်ဆင်ပြီးဓာတ်ပုံရိုက်ရတဲ့ new normal အတွေ့အကြုံတွေကဘယ်လောက်ထူကြပါသလဲ။ရန်ကုန်မြို့ကဓာတ်ပုံသတင်းတောက်ကိုရဲအောင်သူပြောပြတာကိုနားထောင်ကြည့်ရအောင်ပါရှင်
။ new normal new normal ဆိုတော့တယောက်နဲ့တယောက်တော့မတူနိုင်ဘူးပေါ့နော်။ဒါပေမဲ့ကျွန်တော်တို့ဒီဟိုဟာ journalist တယောက်အနေနဲ့ဆိုရင်တော့ကျွန်တော်တို့ပုံမှန်ထပ်ပို့ပြီးတော့ကျွန်တော်တို့ကဟိုပေါ်ပြီးတော့ဟိုကာဝင်မှုတွေအများကြီးပိုလောက်ရတယ်ပေါ့နော်။ဒါပြီးတော့ကျွန်တော်တို့ကလူအများကြီးနဲ့တွေ့နိုင်နေဆက်ဆံနိုင်နေလူတွေဖြစ်လာတယ်။ပြီးတော့သတင်းရှိပြီးဟေ့ဆိုကျွန်တော်တို့ထစ်တဲ့သွားရတော့မယ်ဟေ့ဆိုတဲ့အနေအထားမျိုးဆိုတော့ကျွန်တော်တို့ရှိမှပုံမှန်တက်ပို့ပြီးတော့ကီယိုဆိုင်နေရတဲ့ဟာမျိုးတွေအများကြီးရှိတော့ပေါ့။ဥပမာအပြင်ကျွန်တော်ကားဘုံကကျွန်တော်ပြည်ပြည်ဝစ်စုံတွေအပြည့်ထားတာမျိုးတော့လည်းကောင်းဘယ်တော့တော့မှန်စတိုလက်အိတ်တို့ပေါင်းယူသွားလို့မျိုးတော့လည်းကောင်းကျွန်တော်တို့ဒီကောင်းပြီပါဟန်ချေအောင်လေချက်ကလေးနဲ့ဆွဲထားလိုက်လေပါကျွန်တော်ဆိုရင်အဲ့လိုမျိုးဘယ်ပါလေးပဲရိုက်ရိုက်ဘယ်ပင်ရပဲတွတ်တွတ်အဲ့လိုမျိုးပေါ့အရင်ကတော့နီးကပ်ရိုက်တဲ့ဟာမျိုးတွေကတော့ကျွန်တော်တပုံဆရာတွေတော်တော်များများလောက်ကြတယ်ပေါ့နော်ဘာဖြစ်လို့တော့နီးကပ်ရိုက်မှပို့ပြီးအားရတယ်လို့လည်းခံစားရတယ်ပို့ပြီးတော့ရုပ်ကပို့ပြီးတက်ဝင်လှောက်ရှားတယ်လို့လည်းခံစားရတာပေါ့ဒါပေမဲ့အခုလိုချိန်မျိုးမှာတော့ကျွန်တော်တို့နီးကပ်ရိုက်ဖို့ဆိုတော့ကျွန်တော်တို့အများဆုံးတက်နိုင်လောက်ရှောင်းတယ်ဘာဖြစ်လို့ဆိုတော့တာမန်လူတယောက်တာမန်လမ်းပေါ်မှာလူတယောက်သွားနေတယ်မှာတပုံရိုက်အောင်ကျွန်တော်တို့နီးကပ်ပြီးတော့တော့ပဲ3ပြီခွာတော့မဟုတ်6ပြီခွာတော့တပုံရိုက်ဖို့ကြည့်ဖို့ပဲပို့ပြီးတော့စူးစမ်းလာရတာပေါ့နော်အဲအဲ့ဒါတော့ပြောင်းလဲမှုတွေအများကြီးပါပဲ
ကိုလုံးပဲ assignment နေပေါ့เนาะအရင်ဒီလို covid ဖြစ်ဖြစ်ဘူးဆိုလို့ရှင်တော့လွယ်လွယ်ကူကူသတင်းအကြောင်းအရာတခုပေါ်ရဲဆိုရင်လွယ်လွယ်ကူထားသွားပြီးတော့ဒီသတင်းကိုဓာတ်ပုံရိုက်လိုက်တာမျိုးအရင်အချိန်နေတုန်းကဆိုရင်တော့ဟိုလုံးလို့ရတယ်လေအခုအချိန်နေမှာရောအဲ့လိုမျိုးတနေရာကိုသွားမယ်ရရမယ်ဆိုရင်ကို့အတွက်ကစဉ်းစားစရာဖြစ်လာလားဟာသွားတဲ့ရလားဒါလုံးတဲ့ရလားဒီပုံရိုက်တဲ့ရလားဆိုရဲစဉ်းစားမှုမျိုးတွေရောဖြစ်လာလားရှင
်အဲ့တော့အများကြီးဖြစ်လာတယ်ပေါ့เนาะအများကြီးဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဒီ covidကာလာဖြစ်လာတဲ့အချိန်မှာလည်းကျွန်တော်တို့ဒီတည်င်းနောက်ဒီအလုံးကျွန်တော်ထင်ပါတယ်တက်ဆိုင်ရာတည်င်းဌာနအလုံးကလည်းတက်ဆိုင်နဲ့ဟိုဟိုညွှန်ကြားချက်တွေ instruction တွေထွက်မယ်လို့တော့ကျွန်တော်လည်းထင်ပါတယ်ကျွန်တော်တို့တူတူနေလဲထုံတည်တော့အောင်ပဲပေါ့နော်ကျွန်တော်တို့ instruction တွေတွေမှာလည်းပါတယ်ပေါ့ကျွန်တော်တို့မလိုအပ်ဘဲနဲ့အပြင်မထွက်ဘဲနဲ့ရိုက်တဲ့ဟာမျိုးမလုပ်ဖို့တော့ကျွန်တော်တို့ရှိနေမှာလည်းပါလာတာပေါ့နော်။ဟောဆိုလိုတဲ့သဘောမျိုးကအခုချိန်မှာကျွန်တော်တို့ဒီ economic ပုံကျွန်တော်တို့ဒီဘဏ္ဍပိုင်းရိုက်ပြီးသွားပြီဟေ့ဆိုတဲ့အချိန်ကြောင့်ညနေပိုင်းမှာဆက်ပြီးတော့ economic ပုံရိုက်တာမျိုးတွေကျွန်တော်တို့မလုပ်တော့ဘူးပေါ့နော်။အဲ့တော့သတင်းတစ်ခုဖြစ်လိုက်တယ်ဆိုရင်လည်းကျွန်တော်သွားဖို့ဆိုရင်ကျွန်တော်အများကြီးပြန်ပြီးတော့စဉ်းစားရပြီပေါ့နော်။ဒီလိုပုံစံမျိုးတွေကကျွန်တော်တို့ရှိမှရှိပြီးသားလား။တောင်းပေါ်ဒီသတင်းသွားလိုက်တဲ့နေရာမျိုးမှာဒီနေရာမှာဆိုရင်ဟိုကွန်တက်ဖြစ်နိုင်တဲ့လူမျိုးတွေတောင်းမဟုတ်ရင်လည်းလူတွေဘလောက်အများကြီးရှိနိုင်လဲပေါ့။လူတွေအရင်များနေတဲ့နေရာမျိုးတွေဆိုတော့တွားဖို့ဆိုရင်ကျွန်တော်တို့တော်တော်လေးစဉ်းစားရပြီပေါ့နော်အဲ့လိုဟာမျိုးတွေပေါ့အဲ့လိုမျိုးဆုံးဖြတ်ချက်တွေတော့ရှိလာတာပေါ့
နောက်တစ်ခါကျတော့အခုလိုမျိုးအခြေအနေမှာပေါ့နော်ဒီကိုဗစ်ကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာကိုလှုပ်ရတဲ့အလုပ်မှာဟိုစိတ်ခေါ်မှုတွေအခက်အခဲတွေရောပိုပြီးရှိလာတယ်ပိုတွေးလာရတယ်လို့ရောပြောလို့ရပါရှင
့် challenge တွေကတော့အများကြီးပေါ့နော်ဘာဖြစ်လို့လဲဆိုတော့ပထမဆုံးကျွန်တော် PPE ဝတ်ပြီးတော့ကျွန်တော်ဓာတ်ပုံစားရိုက်တဲ့အချိန်မှာကျွန်တော်တော့စိတ်ခေါ်မှုတွေအများကြီးရှိလာတယ်ပေါ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်ပီပီဝတ်လိုက်ပြီဆိုရင်ကျွန်တော်တို့ဒီ mask လက်ကတ်တယ် glass လက်ကတ်တယ်အကုန်လုံးမှာ face shield လက်ကလိုက်ပြီဆိုတဲ့အချိန်ကတပွန်ရဲ့ပုံမှန်အပြင်ဒီတိုင်းပဲကျွန်တော်တို့ဟို view finder အချောင်းကြည့်ပြီးရိုက်နေကြအောင်အဲ့တော့အဲ့လိုအချိန်မျိုးကြရင်ကျွန်တော် view finder ချောင်းကြည့်ပြီးတော့ရိုက်ဖို့ဆိုတာမဖြစ်နိုင်တော့ဘူးပြီးတော့ဒီကိုယ့်အကိုအပူတွေကပီပီကအရန်ပူတယ်လေအဲ့တော့ဟိုဝေထားပြီးတော့နိုင်ဝဲလောက်နေတာနဲ့ကိုယ့်အငွေတွေကပြန်ရပြီးတော့ကိုရဲ့အရှိရရှိရတော့လကောင်းဒီ glass တော့လကောင်းအဲ့ဒီဟာတွေအကုန်လုံးကဟိုရှင်ငွေပြန်ရိုက်နေတော့အဲ့ဒီဟာ focus ပြည့်ကြီးမပြည့်ကြီးရအစပေါ့နော်ဟိုကိုယ့်ကိုပြန်ပြီးတော့ဟိုရိုက်ရတဲ့ဟာမျိုးတွေလည်းဖြစ်လာတယ်နောက်တစ်ခုကကျတော့ပီပီကအရန်ပူတဲ့အတွက်ဒီမှာတော့အများသောအားဖြင့်ဟာကျွန်တော်တို့ညနေဆောင်လောက်မှာပဲတချို့ကိစ္စတွေကလုံးလေရှိတာပေါ့နော်ဥပမာအပြင် suspect case တွေကိုလိုက်ပြီးတော့PPE နဲ့ volunteer တွေကလိုက်ခေါ်တာမျိုးလို့ပြီးဆေးရုံကို ambulance နဲ့လိုက်ပို့တာမျိုးလို့ဆိုတာအများသောအားဖြင့်ညနေပိုင်းလောက်ပဲလုံးဖြစ်တာပေါ့ ညနေပိုင်းမှာသွားလိုက်တော့ညပိုင်းနေရောက်သွားတော့ဟောညပိုင်းရောက်သွားတော့ခုနပြောသလိုမျိုးပေါ့ဓာတ်ပုံပိုင်းပဲပြောရမယ်ဟေ့ဆိုရင်တော့ခုန PPE ကကိုကလည်းဝတ်ထားတယ်ကိုကအရှိရစခရင်လည်းမမြင်ရဘူးအဲညကညလည်းဖြစ်နေမှောင်လည်းမှောင်နေရေပေါ့အဲ့လိုအခြေမျိုးတွေမှာဓာတ်ပုံရရတယ်ဆိုတော့တော့ new challenge တစ်ခုပါပဲအဲ့လေးတွေကလည်းဟိုကဓာတ်ပုံရပုံပြောရတာပေါ့နော်အဲ့လိုမျိုးတော့ကြုံရပါတယ်
အဲ့လိုမျိုးပေါ့နော်ဒီ new note ပုံကြောင့်မလို့ကိုအရင်လုံးနေကြအလုပ်တွေမှာရောတက်ရောက်မှုရှိတာတွေတခြားဘာတွေရောရှိသေးလဲထပ်ပြီးတော့ရှိတယ်လို့ပြောလို့ရလဲရှင
်ဒီလိုဖြစ်လာတဲ့အချိန်ကျတော့တာဝန်နဲ့ပို့ပြီးတော့ကျွန်တော်တို့ပူ GU ဆိုင်ရတာပေါ့နော်ရိုးရိုးတန်းတန်းတည်င်းလိုက်တဲ့နေရာမျိုးတွေကိုဗစ်နဲ့မသက်ဆိုင်တော့နေရာမျိုးတွေဆိုရင်တော့မှပဲကိုတွေကဟိုပို့ပြီးတော့ကာဝယ်မှုတွေလုပ်ရတာပေါ့နော်ဒီ election နဲ့မီးနေတော့တွားပြီးတော့ interview တဲ့သူတွေရှိသွားရင်တော့မှပဲကိုကအော်ကိုကြည့်ရပဲဖြစ်စီသူရှိရပဲဖြစ်စီလုံလုံစိတ်ချမှုတစ်ခုခုပေးနိုင်တဲ့ပုံစံမျိုးဖြစ်အောင်ကိုရီးယား mask တို့ face shield တို့လက်အိတ်တို့တာစသဖြင့်အဲ့ဒါတွေပါဝတ်ပြီးတော့တွားရတာပေါ့နော်ကိုဗစ်နဲ့မသက်ဆိုင်တော့လို့လည်းရိုးရိုးတန်းတန်းပုံမှန်နေ့စဉ် interview တွားရတယ်လို့ပြောလို့ဆိုရင်တော့မှဒီလိုလောက်နေရတယ်ဆိုတော့ကျွန်တော်တို့တပြင်းကိုဗစ်နဲ့သက်ဆိုင်တဲ့နေရာမျိုးတွေတွားရတယ်ဟေ့ဆိုရင်ပို့ပြီးတော့ကျွန်တော်တို့ပို့သတိထားရတယ်ပေါ့နော်ဥမာကော်ရီတင်စင်တာမျိုးသွားတယ်ဟေ့ဆိုရင်ကော်ရီတင်စင်တာလူကြီးတွေအစီမံအုပ်ချုပ်တဲ့ဆရာဝန်ကြီးတွေစသဖြင့်ပေါ့နော်ကျွန်မရဲ့ဝန်ကြီးဌာနကတော့တက်မှတ်ထားတယ်ဒါမှမဟုတ်ရင်ကော်ရီတင်စင်တာကတော့တက်မှတ်ထားတယ် PP level 2ဆိုရင်ကျွန်တော် PP level 2ဝေးရတယ်အဲဒါမှမဟုတ်လေလုံးဝ full dress ကျွန်တော် PP အပြည့်စုံဝေးရမယ်ဟေ့ဆိုလဲကျွန်တော် PP ပြည့်စုံနဲ့ဝင်ပြီးတော့တပ်ပုံရိုက်ရတာပေါ့နော်
ရှန်ကုံမျိုးကဓာတ်ပုံတည်င်းတော့ကိုရဲအောင်သူဖြစ်ပါတယ်။သူအနေနဲ့အိမ်ပြန်ထွက်တဲ့အခါမှာကာယောဂါမကူအောင်လို့ကာကွယ်ဝတ်ဆင်ရတယ်လို့အိမ်ပြန်ရောက်တဲ့အခါမှာလည်းမိသားစုအတွက်စိတ်ချရအောင်လို့တခုတ်ရေးတန်ရှင်းရေးကိုအရင်လုပ်ပြီးမှမိသားစုကိုနှုတ်ဆက်ရတယ်လို့ပြောပြပါတယ်။ COVID Lunar ရှိတဲ့ဆေးရုံတွေ၊တန်တရာ Lunar ရှိတဲ့ Quarantine Center တွေကိုအကြောင်းကိစ္စတစ်ခုခုကြောင့်သွားဖို့လိုလာမယ်ဆိုရင်ကိုသွားမယ့်နေရာမှာဘလို့အကာအကွယ်တွေလုပ်ထားတယ်လဲဆိုတာသိအောင်လုပ်ဖို့တဲ့အဲ့ဒီနေရာတွေကကျန်းမာရေးတာဝန်ရှိသူတွေဝတ်ဆင်ကြတဲ့အကာအကွယ်ဝတ်စုံမျိုးကိုယ်တိုင်လည်းကာကွယ်ဝတ်ဆင်ကြဖို့အရေးကြီးတယ်လို့ဓာတ်ပုံသတင်းတော့ကိုရဲအောင်သူကအကြံပေးပါတယ်ရှင်ကျွန်မဆွမျက်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟေးရင်းကရုပ်ရှင်ကားတွေမှာအမြဲပါပြီးတော့လူငယ်တူလို့တရုတ်ဆောင်နေတာမြင်နေကြမလို့အသက်ကိုယ်တော်မှာထက်မစင်စားမိတဲ့အော်စကာဆုရမင်းသားမက်တင်မော်တယောက်အခုတော့အသက်50ပြည့်သွားပါပြီသူကအမေရိကန်ပြည်အောင်စု Massachusetts ပြည်နယ် Cambridge မြို့မှာ1980ခုနှစ်ကမွေးဖွားတာပါသူနဲ့အထက်တန်းကျောင်းဒူဒူတက်တဲ့တငယ်ချင်းကတော့အခုနာမည်ကျော်ရုပ်ရှင်မင်းသား Ben Affleck ဖြစ်ပြီးတော့ကျောင်းကဝယ်ပြချက်တွေကိုတော့သူတို့နှစ်ယောက်ပူးတွဲပြီးတော့ထုတ်လုပ်ခဲ့ပါတယ်တဲ့အဲ့တော့အမေရိကန်ကအတော်ဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ Harvard တက္ကသိုလ်မှာ3နှစ်ကျော်တက်ခဲ့ပြီးတော့ကျောင်းမပြီးခင်1993ခုနှစ်မှာတော့ကောင်းပွန်ရုပ်ရှင် Geronimo An American Legends ရဲ့ရုပ်ရှင်ကမှပါဝင်သရုပ်ဆောင်မှုအကြောင်းထွက်လိုက်တာပါ2013ခုနှစ်မှာတော့ Harvard တက္ကသိုလ်ကသူ့ကို Harvard Arts Medal အနုပညာထူးချွန်ဆုချီးမြှင့်ခဲ့ပါတယ်1980နဲ့1990ပြည့်လွန်နှစ်တွေမှာဟိုတကားဒီတကားဇယံနေရကနေပါဝင်နေရက1998ခုနှစ်မှာတော့ The Rainmaker ဆိုတဲ့ရုပ်ရှင်ကနဲ့ပထမအဦးဆုံးဇာတ်ကားကြီးမှာခေါင်းဆောင်ရိုက်ကူးပြီးတော့အောင်မြင်မှုရခဲ့ပါတယ်မက်ရှင်မုံကရုပ်ရှင်တွေစရိုက်ပြီးတော့တိတ်မကြခင်မှာပဲအောင်မြင်မှုကြီးကြီးမားမားလေးရခဲ့တာဖြစ်ပါတယ်1998ခုနှစ်မှာ Good World Hunting ရုပ်ရှင်ကနေသူ့ရဲ့တငယ်ချင်း Ben Affleck နဲ့အတူတူအကယ်ဒမီနဲ့ရွှေကမ္ဘာလုံးအကောင်းဆုံးဇယညွန်းဆုတွေရရှိခဲ့ပါတယ်သူကလှုပ်ရဆိုရထောက်လန်းရေးအရာရှိဟောင်း Jason Bourne အနေနဲ့တရုတ်ဆောင်ပြီးတော့ရိုက်ကူးထားတဲ့ဘောင်းရုပ်ရှင်ကားရယ်တွေကတော့လူကြိုက်များပြီးတော့ရုံတင်ဝင်ငွေအထူးအောင်မြင်မှုရတဲ့ရုပ်ရှင်ကားရယ်တွေဖြစ်ပါတယ
် I just kind of approached it from the physical end where I trained doing all the things that he would have
အခုနောက်ဆုံးမှာတော့ The Last Jewel ဆိုတဲ့ရုပ်ရှင်ကားကိုအားရလမှာရိုက်ကူးနေပါတယ်ဒီရုပ်ရှင်ရိုက်ကူးချိန်မှာကိုဗစ်ဖြစ်လို့မလာတော့ကလာတော့ကြရက်ထားခဲ့ရပြီးတော့မှပြန်ရိုက်ကူပါတယ်ဒီရုပ်ရှင်ကားထဲမှာသူ့ရဲ့တငယ်ချင်းဖြစ်တဲ့မင်းသား Ben Affleck ပါပါဝင်ထားပါတယ်မက်တီမိုဟာ2019ခုနှစ်မှာလဲ Investors ရုပ်ရှင်ကားနောက်ပြီးတော့2015ခုနှစ်မှာတော့ The Martian ရုပ်ရှင်ဇာတ်ကားတို့အတွက်အကောင်းဆုံးအမျိုးသားတရုတ်ဆောင်နေရာမှာ Oscar ဇာတ်တင်ရွေးခန့်ခဲ့ရတဲ့ဆင်းနဲ့ပါခဲ့ပါတယ် ်မက်တီမွန်ကအခုလိုမျိုးအနုပညာလုပ်ငန်းတွေမှာနေအောင်မြင်တာမဟုတ်ပါဘူးသူကလူသားချင်းစာနာမှုဆိုင်ရာပရဟိတအလုပ်တွေကိုပါတက်တက်ကြွဆောင်ရွက်ရင်းနဲ့လူများရဲ့အာရုံဆိုင်မှုကိုရရှိအောင်လုပ်နိုင်လို့ဖြစ်ပါတယ်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။တရုတ်ပြည်သူသမ္မတနိုင်ငံမှာကိုးကွယ်တဲ့ဘာသာနဲ့ယုံကြည်မှုအလုံးကိုချုပ်ကန့်လွှမ်းမိုးပြီးတရုတ်ကွန်မြူနစ်ပါတီရဲ့အာဏာရှင်ထိန်းချုပ်မှုနဲ့အတွေ့အခေါ်တွေလိုက်နာကျင့်သုံးကြစေဖို့ကြိုးပမ်းတဲ့အနေနဲ့လူဦးရေတသန်းကျော်ရှိတဲ့ဝီဂါမွတ်စလင်တွေတခြားတိုင်းရင်းသားတွေနဲ့လူနည်းစုဘာသာဝင်တွေကိုစိတ်ဓာတ်မုန်းမံရေးစခန်းတွေမှာအရမထိန်းသိမ်းနေပါတယ်။ကက်သလစ်ဖုံးတော်ကြီးတွေကိုအကျဉ်းချတိဘက်ဗုဒ္ဓဘာသာဝင်တွေကိုဖန်စီတမာကျမ်းစာနဲ့ကိုရန်ကျမ်းစာတွေကိုပြန်ပြင်ရေးပရိုတက်စတန့်ချာချ်ဖခင်ကျောင်းတွေကိုဖျက်ဆီးတာစတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့တခြားလူရက်တွေကိုကျူးလွန်နေတာဖြစ်ပါတယ်။အီတလီနိုင်ငံရောမမြို့အခြေဆိုင်အမေရိကန်တန်ယုံကမကြာခင်ကကမကထလုပ်တဲ့ဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကကမ္ဘာတဝန်းဘယ်နေရာမှာမှဘာသာရေးလွတ်လပ်ခွင့်ကိုတရုတ်နိုင်ငံလောက်ကြောက်စရာကောင်းအောင်နှိပ်ကွတာမရှိဘူးလို့ပြောဆိုလိုက်ပါတယ်။
That's because, as with all communist regimes, the Chinese Communist Party deems itself the ultimate.
ဘာဖြစ်လို့လဲဆိုတော့ကွန်မြူနစ်အစိုးရတွေအားလုံးနဲ့အတူတရုတ်ကွန်မြူနစ်ပါတီကလည်းစိတ်ဓာတ်ရေးရာအယအာဏာအစွမ်းကုန်ပြပြီးအုပ်ချုပ်နေတာဖြစ်လို့ပါပဲ CCP တရုတ်ကွန်မြူနစ်ပါတီကိုယ်တိုင်ဒီမိုကရေစီတရားဝင်မှုလက်ဟင်းနေတာကိုသဘောပေါက်တဲ့အတွက်အကြောက်တရားနဲ့လွတ်မြောက်မှုမိအိမ်ကိုမှုတ်ပစ်ဖို့အထူးသဖြင့်ဘာသာရေးလွတ်လပ်ခွင့်ကိုဆက်ဆုပ်ဖွဲ့ကောင်းလောက်တဲ့အဆင့်အထိနေမအားညမအားဖိနှိပ်တာတွေတိုးလုံနေရတယ်လို့ပြောသွားတာပါဝန်ကြီးဖွန်ပီယိုဒီမိန့်ခွန်ပြောနေချိန်မှာပဲကက်သလိတ်ဖုံးတော်ကြီးတွေတရုတ်နိုင်ငံမှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ဖို့သဘောတူညီချက်ကိုတက်တန်းတိုးရေးအငင်းပွားနေကြတာနဲ့ပတ်သက်လို့ဗာတီကန်နဲ့တရုတ်နိုင်ငံအကြားစစ်စစ်ညှိနှိုင်းနေကြပါတယ် Church ဖခင်ကျောင်းတွေရဲ့စိတ်ဓာတ်ရေးရာခွန်အားကိုသက်သေတည်ပြီး Church တွေရဲ့အခန်းကဏ္ဍကိုအားကျမှုနဲ့ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းနိုင်ငံတွေ20ရာစုနှောင်းပိုင်းမှာကွန်မြူနစ်စနစ်ကရုံထွက်နိုင်ခဲ့ကြတယ်လို့ဝန်ကြီးဖွန်ပီယိုကထောက်ပြပါဗါးအလားတူပါပဲလက်တင်အမေရိကန်နိုင်ငံတွေမှာလည်းအာဏာရှင်စနစ်ကနေဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အထောက်အကူအဖြစ်စိန်ခေါ်ခဲ့တယ်လို့ပြောပါတယ
် In my own country movements of end slavery in the 19th century and expand civil rights for African Americans in the 20th century
ကျွန်တော်နိုင်ငံမှာလည်း19ရာစုမှာကျွန်စနစ်ကိုအဆုံးသတ်စေတဲ့လှုပ်ရှားမှုနဲ့အာဖရိကနယ်ပွားအမေရိကန်တွေရဲ့ပြည်သူအခွင့်အရေးတိုးချဲ့နိုင်ခဲ့တာဟာခရစ်ယာန်ဘာသာဝင်အများစုကကြေကြပြန့်ပြန့်ဥဆောင်ခဲ့လို့ပါပဲကျွန်တော်တို့နိုင်ငံရဲ့ဂျူးဘာသာရေးနဲ့ခရစ်ယာန်ဘာသာအမွေအနှစ်အပြင်ကျွန်တော်တို့နိုင်ငံထူထောင်ခဲ့တဲ့တရေတီအခြေခံမှုအရခရစ်ယာန်အများစုကဥဆောင်ခဲ့ကြပါတယ်လို့ပြောသွားတာပါဘာသာရေးလွတ်လပ်ခွင့်စိတ်သုံးအောင်ဘာသာအသီးသီးကိုးကွယ်ကြတဲ့လူပေါင်းအတိုင်းအဝိုင်းရဲ့ဆန္ဒကိုချိုးနှိမ်အာဏာရှင်လက်အောက်ဒူးထောက်အောင်ကြိုးပမ်းတဲ့အနေနဲ့တရုတ်ကွန်မြူနစ်ပါတီကိုဘာသာအားလုံးရဲ့ခေါင်းဆောင်တွေအနေနဲ့ကန့်ကွက်ပြောဆိုကြဖို့နဲ့တရုတ်ပြည်မှာဘာသာရေးလွတ်လပ်တဲ့အနာဂတ်ပေါ်ထွန်းလာဖို့စိတ်ဓာတ်တက်တည်နဲ့အရေးယူမှုတွေပေါ်မှာမူတည်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ကြပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါလေလံနေတဲ့တရားရုံးချုပ်တရားသူကြီးနေရာမှာခန့်အပ်ဖို့အတွက်သမ္မတဒေါ်နယ်ထရန့်အမည်ရှင်တင်သွင်းထားတဲ့အီမီကွန်နီဘဲရက်ကိုအတည်ပြုနိုင်ရေးအတွက်တနင်္လာနေ့မှာဝါရှင်တန်မှာစတင်တဲ့ကြားနာပွဲမှာဘဲရက်ကတရားရုံးတွေအနေနဲ့မူဝါဒချမှတ်ဖို့အတွက်မကြိုးစားသင်ကြောင်းနဲ့ဒါဟာအမေရိကန်သမ္မတနဲ့လွှတ်တော်ကနေလှုပ်ဆောင်ရမယ့်ကိစ္စရဖြစ်ကြောင်းအထက်လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။လက်ရှိမှာတရားသူကြီး၈ဦးပဲရှိနေတဲ့တရားရုံးချုပ်အတွက်ဒီမကိုခန့်ရင်းမခန့်ရင်းဟာတိတ်ကိုအရေးပါနေတာပါ။ရုရှားအစိုးရကိုဝေဖန်တဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီကိုအာယုံကြောထိခိုက်စေတဲ့အစိတ်ခံမှုမှာတန်လျက်ရှိတဲ့ ရုရှားနိုင်ငံသားတွေကိုတန်ခတ်အရေးယူဖို့ပြင်သစ်နဲ့ဂျာမနီရဲ့အစီအစဉ်ကို EU ဥရောပသမဂ္ဂကသဘောတူကြောင်းတန်တမန်တွေကပြောပါတယ်။အင်ကာနဲ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်နေတဲ့ချင်းတွေနဲ့ကျွန်တော်ဆင်းရဲပါတယ်။
This program has come to you from the Voice of America, Washington.